Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ပြည့်နှစ်မတ်လ9ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ1925/32နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုတော့ကိုရန်နေနဲ့ကျမအနင်္ဂလာတို့ပြောပြမှာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလူနှုတ်ဦးသေဆုံးသွားတယ်လို့ပြည်နယ်ကျန်းမာရေးဌာနကပြောပါတယ်။ကမ္ဘာနိုင်ငံနဲ့နယ်မြေဒေသပေါင်း96ခုထဲမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3492ဦးပါဝင်ကူးစက်ခံရသူက3000ကျော်ရှိနေတယ်လို့ AFP ကကြေညာခဲ့တဲ့တရားဝင်စစ်တမ်းကဖော်ပြပါတယ်။ဆော်ဒီအာရေဗျနိုင်ငံကအစီအမံတော်ဝင်မိသားစု3ဦးကိုတော့ဆော်ဒီတာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံမှု
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသတင်းရှင်တွေကိုတင်ဆက်ပေးမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်ရလူနာ2ဦးနဲ့စောင့်ကြည့်လူနာ2ဦးတို့ဓာတ်ခွဲကအဖြေမထွက်ခင်မှာပဲကွယ်လွန်သွားခဲ့မှုကတော့ဒီအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့ဓာတ်ခွဲစစ်ဆေးချက်အရ COVID-19 ရောဂါပိုးမရှိဘူးဆိုပြီးတော့ကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနတာဝန်ရှိသူကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်
ဒီ negative ပါသူတို့ကအနလိုက်တစ်စီးချက်ကြောင့်ပြောင်းရမှာဖြစ်ပါတယ်။မှန်ပြီးမဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး
။ဗဟိုကူးစက်မှုတိုက်ဖြတ်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးပြောပြပေးသွားတာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်စနေညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြမြန်မာနိုင်ငံတိုင်းဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ဆက်ပေးနေတဲ့တို့အသက်အစီအစဉ်နဲ့အတူစနေညတဲလေလိုက်ဆွေးနွေးကြမှာတော့2020ရွေးကောက်ပွဲနှီးကပ်လာချိန် NND ပါတီဘက်ကပြောရေးဆိုခွင့်တဦးပဲတက်မှတ်လိုက်တဲ့အပေါ်အမြင်သုံးသပ်ချက်တွေဆွေးနွေးကြမှာဖြစ်ပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနားလောင်တဲ့ကိုရနိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလူနှုတ်ဦးသေဆုံးသွားတယ်လို့ပြည်နယ်ကျန်းမာရေးဌာနကတောက်ကြနေမှာပြောပါတယ်အဲ့ဒီလူနှုတ်ဦးစလုံးပြည်ပကိုခီထွက်ခွာခဲ့သူတွေဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်ဘရိုဝတ်ကောင်တွေထဲမှာလည်းတန်ရလူနာနှုတ်ဦးတွေ့ထားတယ်လို့ဖလော်ရီဒါပြည်နယ်တာဝန်ရှိသူတွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်လို့နိုင်စဉ်သတင်းစာရှင်းလင်းပွဲလုပ်ပေးနေတဲ့အမေရိကန်သုတေသမရမိုက်ပင်စ်ကလည်းအခုလိုပြောပါတယ်
The president is very clear. We're going to follow the facts and listen to the experts every step of the way.
The Donald Trump နဲ့သက်ဆိုင်ရာပညာရှင်တွေရဲ့အကြံဉာဏ်တွေအချက်အလက်တွေအတိုင်းယောဂါကာကွယ်ထိန်းချုပ်ရေးအစဉ်တိုင်းမှာလှုပ်ဆောင်သွားမယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်လို့ဒုသမ္မတ Pence ကပြောဆိုထားတာပါ။ယောဂါအဓိကကိုယ်ဆက်ပြန့်နှံ့နေတဲ့နိုင်ငံတွေကိုခရီးမသွားကြဖို့လည်းတိုက်တွန်းထားပါတယ်လို့လည်းပြောဆိုခဲ့တာပါ။ဒါအပြင် American နိုင်ငံအနောက်ပိုင်း California ပြည်နယ်ကမ်းလွန်မှာဆက်ကပ်ထားတဲ့အပျော်စီး Grand Princess ဇင်ခံတင်မောကြီးဘော်ကလူ23ဦးမှာ Coronavirus စံတပ်သွေးရှိထားတယ်လို့ American တာဝန်ရှိသူတွေကပြောပါတယ်။ Grand Princess တင်မောကြီးဘော်ကခီးတဲ့3500မှာ Corona ကူးစက်ခံနာခြင်းရှိမရှိစမ်းသပ်နိုင်အောင်လို့အဲ့ဒီတင်မောကိုတိတဆိုင်ကန်တစ်ခုမှဆက်ကပ်သွားနိုင်ဖို့လဲပြည်နယ်တာဝန်ရှိသူတွေနဲ့ပူးပေါင်းလှုပ်ကိုင်နေပါတယ်လို့ပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကလည်းအခုဆိုရင်တရုတ်နိုင်ငံပြည်မှာယောဂါကူးစက်တဲ့နှုန်းဟာတရုတ်ပြည်တွင်းကတည်းက18ဆများလာတယ်လို့ဒီသတင်းမှာအစောပိုင်းမှာပြောဆိုထားပါတယ်။ဒီအခြေအနေကြောင့်ပဲနိုင်ငံ၉နိုင်ငံကိုကုလသမဂ္ဂရဲ့ညင်ညာရေးတပ်ဖွဲ့၃လတာအလဲကျဆီလို့မဲ့အစည်းအဝေးကိုလည်းဆိုင်းငံ့ထားရတာဖြစ်ပါတယ်။
ဒီနိုင်ငံနဲ့တောင်ကိုရီးယားနိုင်ငံကြားမှာလာတော့ကြတင်မာမှုတွေရောချခဲ့ပြီးတဲ့နောက် COVID-19 လို့ခေါ်တဲ့ coronavirus ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့နိုင်ငံကြားတင်မာမှုတွေပြန်ပြီးတော့ဖြစ်လာနေပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံကလာတဲ့ခီးသွားတွေကိုတည်ဆံခွဲထားပြီးတော့အများပြည်သူအသုံးပြုတဲ့အေပုဆောင်ရေးတွေကိုအသုံးမပြုရဘူးလို့ဂျပန်နိုင်ငံဘက်ကပြောလိုက်ပြီးတဲ့နောက်တောင်ကိုရီးယားဘက်ကလည်းမကြေမနက်တုံ့ပြန်လိုက်ပါတယ်။ဂျပန်ရဲ့ဆုံးဖြတ်ချက်ဟာအတိတ်ပဲမရှိပဲအလွန်ကြုံလှုပ်ဆောင်တာဖြစ်ပြီးတော့အဲ့အတွက်အထူးပဲစိတ်မကောင်းဖြစ်မိကြောင်းနဲ့ဒီပေါ်မှာအလားတူပုံစံမျိုးလက်တုံ့ပြန်သွားမယ်လို့တောင်ကိုရီးယားနိုင်ငံဘက်ကပြောကြားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံပြည်ကဘာမှကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီနေ့ရောဂါကူးစက်ခံသူ6900ကျော်ရှိပြီးတော့သေဆုံးသူက45ယောက်ရှိပါတယ်။ချိန်ထဲမှာပဲဂျပန်နိုင်ငံဘက်မှာတော့ Princess Diamond ပျော်စီးတင်ပေါ်အပါအဝင်ဂျပန်ပြည်မှာဂုံးမြေမှာရောဂါပိုးကူးစက်ခံသူစုစုပေါင်းဒီ1000ထက်မနည်းရှိတာပါ။ဒီဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်နိုင်ငံလုံးကမတူညီတဲ့အချင်းကမှုတွေနဲ့လှုပ်ဆောင်နေကြပြီးတော့ဂျပန်နိုင်ငံတက်ဆိုင်တော့တောင်ကိုရီးယားနိုင်ငံကသူနိုင်ငံသားတွေကိုရောဂါပိုးကူးစက်ခံထားခြင်းရှိမရှိဆိုတာကိုပို့ပြီးတော့အပြင်းထန်စစ်ဆေးနေပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအများစုနဲ့ဆက်စပ်နေတဲ့တိုက်ခန်းခံခုကလူပေါင်း2000ထက်မနည်းရောဂါပိုးဆက်လက်တွေ့ရှိခဲ့တဲ့အတွက်အဲ့ဒီလူနာတိုက်ခန်းတွေကို Eddie Lune Taikamigo went to a Kanta Tala Pido, Tawan Shitriga, Tikin Piovare. Tionanga being COVID 19, coronavirus to Namiasum Shinida down Korea Ma, Lunati Lea, Lizashi Utola at Kusui, Gusa Kayazubanga, Kunatown as Hele Uti Shibabari, COVID 19 down. They saw no Utola at Dole, they saw no Suzubanga, Lizale Ushirelu, down Korea Yoga, Kakwe Tanui Tanaga Piovare. Coronavirus Diga Gusa Penane, Degum Yoga, Eddie Lune Taikangani, Yoga, Gusa Kanadu, Lizita Usana Dushi Kabidana Mabe, a cool. Went to a belly dalo, mirror won Kwang Yung Jinga, Piovale, Edit Taikanakuma, Luang the Alizet on Nitani Jarava, Gosalia Karo, Nangan Yoga, Sabio, Gusip, Piana, Sikir, and Niapi, Suswep, Yosunija, Shing Jungji, Korean Piajan, Puinima, the Halunesa, Omudida, Kandalade, Padamason, Luapi, Lule, Mirror won Kwan, Piovale, Tegumio Makus, and Corona, Gusak, Kanadu, Narang Joshi, Apiare.
ဒီနေ့မှာပဲသေဆုံးသွားတယ်လို့အီရန်ဆွေးရပါတယ် IRNA သတင်းဌာနကပြောကြားလိုက်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတော်များများဖြစ်နေတဲ့အီရန်နိုင်ငံမှာဒီတာဝန်ရှိသူတွေကကူးစက်ခံရတဲ့သူတယောက်ဖြစ်ပါတယ်။အဲဒါ59နှစ်အရွယ်ရှိတဲ့ဖာတီမာရဘဟာကွန်ဆာဗေးတစ်ထိတ်တန်းလွတ်တော်မှာတူဖြစ်ပြီးတော့ကြာသေးခင်ကဒီရန်မျိုးတော်ကနေလွတ်တော်မှာဖြစ်နေ ဒီကောက်ခံရရဖြစ်တယ်လို့IRNA သတင်းဌာနကဖော်ပြပါတယ်။ဤရန်နိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလ၄ရက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးစတင်ဖြစ်ပွားခဲ့ခြင်းကစပြီးတော့ဖာတီမာကတော့ဒုတိယမြောက်သေဆုံးတဲ့လွတ်တော်အမှတ်ဖြစ်ပါတယ်။ဤရန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း၄၀၀ခန့်ရာကျော်ရှိပြီးတော့သေဆုံးသူ136ယောက်ထက်မနည်းရှိတာကြောင့်ဗိုင်းရပ်စ်ကူးစက် က်ပြန့်နှံ့ခဲ့တာကြောင့်ဒီ virus ကိုထိ ंछ ုံနိုင်ဖို့အတွက်ကြိုးပမ်းတဲ့အနေနဲ့ကျောင်းတွေတက္ကသိုလ်တွေကိုပိတ်လိုက်သလိုအားကစားပွဲတွေနဲ့ရင်းစင်းမှုဆိုင်ရာပွဲတွေကိုလည်းမကျင်းပါပဲရွှေ့ဆိုင်းလိုက်ပြီးတော့အလုပ်ချိန်တွေကိုလည်းချော့ချခဲ့ပါတယ်ခင်ဗျာ
VOA American တန်ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15603တို့ကနေထုတ်လွှင့်ပေးနေပါရခြင
်း VOA မြန်မာပိုင်းရဲ့စနေနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်ရှိခိုင်ပြည်နယ်မြောက်ပိုင်းအင်းနင်ကျေးရွာမှာရိုင်ဂျာ10ဦးတပ်ဖြတ်ခံရမှုသတင်းရေးသားခဲ့ကြတဲ့ရိုက်တာသတင်းထောက်ကိုဝအလုံးနဲ့ကိုကျော်စိုးတို့ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတောက်ကြနေကတွေ့ဆုံတာပါ။ဘာကြောင့်အခုလိုတွေ့ဆုံတာလဲဆိုတာနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းအရာတွေကတော့မသိရပါဘူး။သတင်းထောက်ကိုဝအလုံးနဲ့ကိုကျော်စိုးတို့ကိုတွေ့ဆုံခဲ့တဲ့အကြောင်းကိုလည်းမစ္စတာဂူတာရက်စ်ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။
အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကသူတို့တာလီဘန်အဖွဲ့ခေါင်းဆောင်ရဲ့အနေအထားကိုပြောင်းလဲသွားစီမှာမဟုတ်ပဲတာလီဘန်ခေါင်းဆောင်ဟာအာဖဂန်နိုင်ငံရဲ့တရားဝင်အုပ်ချုပ်သူဖြစ်တယ်လို့ဒီတာလီဘန်ဖွဲ့ဘက်ကပြောလိုက်ပါတယ်။အာဖဂန်နိုင်ငံကနေပြည်ပတပ်တွေထွက်သွားပြီးတဲ့နောက်မှာအာဖဂန်နိုင်ငံမှာအစ္စလာမ်အစိုးရတရက်တည်ထောင်မှုဘာသာရေးပြဋ္ဌာန်းချက်အရကိုသူတို့ခေါင်းဆောင်မှာတာဝန်ရှိတယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။တာလီဘန်အဖွဲ့ရဲ့ခုနောက်ဆုံးကြေညာချက်ကြောင့်ကာတာနိုင်ငံဒိုဟာမြို့မှာပြည်ရဲ့တပတ်ကလက်မှတ်ရေးထိုးခဲ့တဲ့အမေရိကန်နဲ့တာလီဘန်တို့ရဲ့ညီညာရေးသဘောတူညီချက်ဟာလည်းပို့ပြီးတော့မရေမရာဖြစ်လာစေခဲ့ပါတယ်။တာလီဘန်သဘောအဖွဲ့အနေနဲ့ဒီညီညာရေးသဘောတူညီချက်ထဲမှာပေးထားတဲ့ကတိတွေကိုလိုက်နာဖို့မရွယ်ထားဘူးလို့အမေရိကန်ဆိုရဘက်ကထောက်လိုက်ရေးသတင်းတွေမှာရရှိထားတယ်ဆိုပြီးတော့အမေရိကန်သတင်းမီဒီယာတွေကဖော်ပြပြီးတရက်အကြာမှာတာလီဘန်ဘက်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တာလီဘန်အဖွဲ့ကတော့သူတို့ရဲ့ခေါင်းဆောင်မူလာဟာဘီတူလာအခွန်ဇာရာဟာတရားဝင်ခေါင်းဆောင်ဖြစ်ပြီးတော့ဒီလိုတရားဝင်ခေါင်းဆောင်ရှိနေချိန်မှာတော့နောက်ထပ်ခေါင်းဆောင်တယောက်မရှိနိုင်ဘူးဆိုပြီးတော့ဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာလည်းအခိုင်အမာပြောထားပါတယ်။သူ့ရဲ့ခေါင်းဆောင်မှုနဲ့ပြည်ပတက်တွေကို19နှစ်ကြာတိုက်ခဲ့ပြီးတဲ့နောက်ပြည်ပတက်တွေပြန်ထွက်သွားရတယ်သူ့ရဲ့ဒီခေါင်းဆောင်မှုကိုအဆုံးသတ်လိုက်တာမဟုတ်ဘူးဆိုပြီးတော့လည်းဖော်ပြထားပါတယ်နော
်။ Sorry Arabia နိုင်ငံကအစီအမံတော်ဝင်မိသားစု3ဦးကို Sorry တာဝန်ရှိသူတွေကဖမ်းဆီးလိုက်ပါတယ်။အဲ့ဒီ3ဦးကတော့ဘရင်ညီတော်အငယ်ဆုံးဖြစ်တဲ့မင်သား Ahmed bin Abdulaziz အရှိစာမင်းသားဟောင်းလည်းဖြစ်တဲ့ပြည်တယ်ရေးဝန်ကြီးမိုဟာမက်ဘင်နာရက်နဲ့သူတို့ရဲ့ဝန်ကွယ်မောင်နှမ32မင်းသားနာဝတ်ဘီနာရက်တို့ဖြစ်ပါတယ်သူတို့ထဲကနှစ်ယောက်ကတော့နိုင်ငံတော်တစ္ဆာဖောက်မှုနဲ့ဆွဲဆိုထားတယ်လို့သတင်းတွေမှာဖော်ပြပါတယ်ဒီဖန်ဆုနဲ့ဒီဖန်စီမှုနဲ့ပတ်သက်ပြီးတော့ sorry တာဝန်ရှိသူတွေရဲ့မှတ်ချက်ပေးပြောဆိုချက်တော့ထွက်မလာသေးပါဘူး Salman BNG ရဲ့တာတော်ဖြစ်တဲ့အင်ရှိစာမင်းသားမိုဟာမက်ဘင်ဆာမန်ကဖန်စီမိတ်ပေးခဲ့တာလို့လည်းသတင်းတွေကဖော်ပြပါတယ် တူရကီနိုင်ငံကဆော်ဒီတယုံမှာတည်င်းထောက်ဂျမဲကာရှိုဂီကိုရရဆက်ဆက်တပ်ဖြတ်ခဲ့တဲ့ဖြစ်ရမှာလဲမင်းနာမိုဟာမက်ဘင်ဆာလ်မန်ကတာဝန်ရှိတယ်ဆိုပြီးတော့ကြည်ကြဲပြင်းပြယုံကြည်နေကြတာပါအဂတိလိုက်စားမှုနိုင်နေရင်လှုပ်ဆောင်ခဲ့တဲ့အင်ရှေဆာမင်းနာမိုဟာမက်ဘင်ဆာမန်က2019ခုနှစ်မှာလဲဆော်ဒီတော်ဝင်မိသားစုဝင်ရာနဲ့ချီပြင်းစီးပွားရေးသမားတွေနဲ့အစိုးရဝန်ကြီးတွေကိုဟီယတ်မြို့တော်ရက်စ်ကယ်လ်တန်ဟိုတယ်မှာဖမ်းဆီးပိတ်လောင်ခဲ့ပူပါတယ်
ကမ္ဘာတော်မှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြည်ထောင်နိုင်ငံမှာဒီနေ့ကစားမဲ့ PSG အသင်းရဲ့ပွဲကိုဖျက်လိုက်ပါတယ်ပြည်ထောင်နိုင်ငံတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ600ကျော်ရှိပြီးတော့ဗိုင်းရပ်ကြောင့်သေဆုံးသူ9ယောက်ရှိတဲ့အတွက်ဒီနေ့မှာကစားမဲ့ Strasbourg နဲ့ PSG တို့ပွဲကိုဖျက်လိုက်တာဖြစ်တယ်လို့ပြည်ထောင်ဘောလုံးဖွဲ့ချုပ်ကပြောပါတယ်အင်္ဂလန်မှာဒီနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Liverpool အသင်းကဘုံမကူ2ဂိုးတကူနဲ့အနိုင်ရသွားပါတယ် Liverpool အတွက်ဂိုးတွေကတော့ซาลาเนี่ยมานีโรก็ตื้นไปเกิดอ่ะဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနားလောင်နေကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တကြိမ်နဲ့တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြေးညီနားဆင်နိုင်ရောက်ပါရှင်အခုအရင်ဦးဆုံးစနေညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာလူနာ2ဦးနဲ့စောင့်ကြည့်လူနာ2ဦးတို့ဓာတ်ခွဲစစ်ဆေးမှုဒီအဖြေရလက်မတိုင်ခင်မှာပဲကွယ်လွန်ခဲ့တဲ့အပေါ်ဆိုရမှုတွေရှိခဲ့ပါတယ်ဒီကနေ့မှာတော့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့ဓာတ်ခွဲစစ်ဆေးချက်အရသူတို့3ဦးမှာ COVID-19 ရောဂါပိုးမရှိကြောင်းကျန်းမာရေးဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနတာဝန်ရှိသူကအတည်ပြုပြောဆိုပါတယ်ဒီလိုမျိုးစောင့်ကြည့်လူနာတွေနဲ့တန်လျာလူနာတွေမှာငကူရောဂါအခန့်ရှိတဲ့အတွက်တည်ဆုံသွားတာလည်းဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်ကသုံးသပ်ပါတယ်ကဘာတဝမ်းမှာသိန်းနီးပါးဒီကူးစက်ပြန့်ပွားမှုဆိုးရိမ်မှုတွေမြင့်တက်လာချိန်မှာပဲအထူးသဖြင့်နိုင်ငံတကာရောက်မြန်မာတွေအပါအဝင်မြန်မာပြည်သူတွေအနေနဲ့ဒီရောဂါမကူးစက်ရအောင်လို့အထူးဂရုစိုက်ကာကွယ်ကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်အသေးစိတ်စူးစီးတင်ပြထားတာနားဆင်ပါရှင်တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်တော့သေဆုံးသူပေါင်း 3,500 ကျော်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှာကူးစက်ပြန့်ပွားသူပေါင်းက3သိန်းဝန်းကျင်အထိရှိသွားပြီဖြစ်ပါတယ်။တရုတ်နဲ့နယ်စပ်နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာ2ဦးနဲ့တန်မြတ်လူနာ2ဦးတို့ဓာတ်ခွဲခန့်အဖြစ်မထွက်ခင်မှာပဲကွယ်လွန်သွားခဲ့ကြပါတယ်။အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူ့ဆေးရုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက် 34 နှစ်အရွယ်အမျိုးသားတဦးနဲ့လာရှိုးပြည်သူဆေးရုံကြီးမှာတန်တရာလူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်40အရွယ်အမျိုးသားတဦးအပြင်မန္တလေးမြို့ကန်တော်နရီဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီးတဦးတို့ဖြစ်ပါတယ်။ဒီသေဆုံးသူတွေမှာ COVID-19 ရောဂါကူးစက်မှုကြောင့်သေဆုံးတာမဟုတ်တယ်လို့ဓာတ်ခွဲစစ်ဆေးချက်အရ COVID-19 ရောဂါပိုးမတွေ့ရှိကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ကဓာတ်ခွဲအဖြေရှာဖွေတွေ့ရှိပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်
။မမီးက68နှစ်အမျိုးသမီးရတော့ဝင်းထုတ်ပြန်ပြီလေ။နော်။အခုကကြတော့ဟိုရက်တော့ကနေပြီးတော့ဟိုရက်တော့ကနေပြီးတော့ဟိုစိတ်ရောလာတဲ့တောင်ကြီးကနေဆိုရန်ကုန်စိတ်ရောမျိုးဆိုပြီးသေးတဲ့အမျိုးသားရယ်ပြုလို့ရှိရင်စစ်တွေမှနေပြီးတော့လာရှုပ်စိတ်ရောမှာဆက်ပြီးတော့သုံးသွားတဲ့နော်အဲ့ဒီအမျိုးသားရယ်အဲ့ဒီရောက်ဖြေက negative ပါအဖြေ negative ပါသူတို့ကunderlying disease ကြောင့်ဒီဆုံးရတာဖြစ်ပါတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီ3ဦးစလုံးကတော့ COVID-19 ကြောင့်သေဆုံးမှုမဟုတ်ဘူးပေါ့နော
်။မဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး။ဟုတ်ပါရဲ့။မားဒက်ဗက်ချက်ကျင်းတော့ပါရဲ့
။ဒီမြန်မာနိုင်ငံတဝမ်းပေါ့နော်ဆေးရုံနေမှာစောင့်ကြည့်လူနာနဲ့တန်ရလူနာနော်ဘလောက်များနောက်ဆုံးစီးရင်ကြံပါလဲရှင်
။များများဒီစီးရင်ဆိုလို့ရှိရင်တန်ရလူနာနဲ့စောင့်ကြည့်လူနာ62ယောက်ပါ။ဒီကစီးရင်ပါပဲ
။ရှင်ဟုတ်ကဲ့။ခုဒီလိုတွဲမှတ်တက်ခင်မှာကွယ်လွန်သွားတဲ့ပုံမှာလေလူလူဘက်ကစုမှုလေးနဲ့နည်းနည်းရှိတယ်ပေါ့နော်ဆရာမအဲ့တော့လူလူကိုဆရာမတို့ဗာများသတင်းစကားပါကျင်တာရှိပါလဲရှင
်။ဟုတ်ကဲ့လူလူကိုသတင်းစကားပါကျင်တာတော့လက်ရှိမှာဆိုရင်တော့မြန်မာနိုင်ငံမှာ COVID-19 တစ်ခွက်တည်းကြီးကလုံးဝမရှိကြဘူး။ဘာမှမရှိဘူးဆိုတော့မြန်မာနိုင်ငံမှာဒီရောဂါကူးစက်နေတယ်မရှိဘူးလို့ဆိုနေတယ်မဟုတ်ပါဘူး။ကိုယ်နိုင်ငံမှာလက်ရှိတော့ကူးစက်တရားတော့မရှိသေးဘူးမရှိသေးလို့လည်းငါတို့လုံးဝမထက်ကြဘူး။ဒီမှာကျွန်တော်တို့ government system ကိုလည်းအဲ့တက်ပြီးတော့ဆေးရုံမြင့်ပြီးဆောင်ရွက်ဖို့လိုပါတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာလည်းတူတူတူတူပြီးပေါင်းဆောင်မှုပါလေလို့ပါတယ်။
အခုလိုမျိုးတန်တရားလူနာနဲ့စောင့်ကြည့်လူနာတေဆုံးမှုတွေအပေါ်မှာယောဂကူးစက်ခံရလို့လားဆိုတဲ့တန်တရားတွေနဲ့လူလူရဲ့စိုးရိမ်ချက်တွေရှိနေတဲ့အပေါ်လူလူကိုကြားရေးပြန်ပေးနေတဲ့အထွေယောဂကူးအထူးကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ
်ဒီဆုံးသွားတဲ့လူတွေမှာကတချို့ယောဂခံရှိတယ်လို့သိရတယ်ပေါ့နော်အဲ့တော့အတိတ်ရဲ့တခုရဲ့ပုံပယ်ရင်သူ့မှာကကျန်တဲ့ဒီနှလုံးယောဂရှောက်ကတ်ယောဂနော်အဲ့လိုမျိုးကြီးဒီဘူရီအခန့်ရှိတဲ့လူတွေမှာကဒီ influencer တုပ်ကွေးယောဂပိုးဝင်တော့အတန်အတေရှိဖြစ်နိုင်တယ်လို့ပြောတယ်ပေါ့နော်အဲ့တော့ဒီဒီနာရီကိုစောင့်ကြည့်တဲ့အခါမှာကျတော့အခြေခံစစ်ဆေးတဲ့ဒီစစ်ဆေးချက် virus ယောဂကြောင့်ဖြစ်တာလားဒီချားတာလားနော်ဘက်တီးရီးယားယောဂကြောင့်ဖြစ်တာလားပေါ့အဲ့ဒါလေးကိုအကြံပြင်းစစ်ဆေးလို့ရတယ်ပေါ့ဒီဆုံးသွားတဲ့သူတွေကိုစစ်ဆေးတဲ့အခါမှာဒီတွေးထဲမှာဒီ virus ကြောင့်မဟုတ်ပဲနဲ့ဘက်တီးရီးယားပိုးကြောင့်တည်တယ်ဆိုရင်တော့ဒီCOVID-19 ယောဂနဲ့ဆက်ဆံမှုပတ်သက်မှုမရှိဘူးလို့အကြံဉာဏ်သုံးသပ်နိုင်တာပေါ့နော် COVID-19 နဲ့ဆိုင်တခြားပိုးတွေကြောင့်ဖြစ်နိုင်တယ်ဆိုတော့ဒီဆုံးသွားပြီးတဲ့နောက်မှာလည်းကျွန်တော်ပြောရတဲ့ဒီ virus စီတာပြုတ်လုချင်းအဖြစ်လည်းကျွန်တော်တို့ကဒါမဟုတ်ကြောင်းထပ်ပြီးတော့ဒီကျူးနိုင်တာလေးဖြစ်ဖြစ်ဘာတမ်းရဆက်ပြီးရှိနိုင်သေးတယ်ဆိုတာလေးဖြစ်ဖြစ်အဲ့လိုလေးတွေသိလာနိုင်သေးတယ်ပေါ့နော်ကျွန်တော်ကတော့ဒီဒီ၃ခုအပေါ်မှာအလိုလေးတုံ့တမ်းမိ
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကတော့စိုးရိမ်နေကြပြီးသတင်းမားတွေနဲ့ကောလာဟာလာတွေလည်းထွက်နေကြတာကြောင့်မို့လို့ပို့ပြီးတော့ထိတ်လန့်နေကြတာပါမိမိကိုယ်ကိုအဓိကယောဂါမကူးစက်ရအောင်ပဲသတိထားကာကွယ်ကြပါလို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်စိုးရိမ်တာကတော့ကောင်းရင်ဒါပေမဲ့လွန်ပြီးစိုးရိမ်တာမကောင်းဘဲနစ်ဖြစ်တာမကောင်းဘူးပေါ့နော်အဲ့တော့လူစိုးရိမ်နေဆိုတာကဒီဘုကုခဏဆိုတဲ့ဝင်လာနိုင်တယ်လို့ကြည့်ပြုပြီးတော့ကူးစက်နိုင်တဲ့ကိစ္စလေးတွေကတက်နိုင်ပြီးဓာစီမယ်ဆိုတာကောင်းတယ်ပေါ့အဲ့တော့ဆရာတို့ကထုတ်ထားတော့ဒီပွေးချုံနဲ့ကျွန်တော်တို့ကျမရေးနဲ့အနာဝင်ဌာနထုတ်ထားတဲ့နီလန်းတွေကိုတိုင်းနာမယ်ဆိုလို့ရှိရင်တော့စိုးရိမ်ပူပန်စရာကြီးတော့ကြပါမယ်ထင်ပါတယ
်လက်တလုံးမှာတော့ရန်ကုန်ဝေဘာကီအထုခုဆေးရုံမှာစောင့်ကြည့်နေတဲ့ကိုရီးယားသမ္မတနိုင်ငံကကူးစက်ရောဂါမှုအမြင့်ဆုံးဖြစ်နေတဲ့ဒေဂူကနေမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့မြန်မာနိုင်ငံသားအပေါင်း100ဦးစီမှာလည်း COVID-19 ရောဂါပိုးမရှိကြောင်းအမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့စစ်ဆေးချက်ကိုဒီကနေ့ညနေပိုင်းမှာကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဆက်ပြီးတော့စနေညချမ်းအပတ်စဉ်ခဏတွေကိုတင်ဆက်ပေးကြပါတယ်ပထမဆုံးဒုအတန်အစီအစဉ်ကိုနားဆင်ရမှာပါတိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသဆုံးမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားကြရမှာပါ Frontieria မြန်မာကနေတင်ဆက်ထားတဲ့ဒုအတန်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ရန်ကုန်မြို့မှာနေထိုင်ကြတဲ့ချို့တဲ့ဆုံးသူတွေကတန်ရှင်းတဲ့ရေကိုလုံးဝမရှိပါဘူး
။ Anywhere they live, even they live in the station, even they go
လူတယောက်ဘယ်လိုအိမ်အမျိုးသားမှာနေထိုင်နေတိုင်းဥပမာဘူရာယုံမှာပဲနေနေလမ်းဘေးမှာပဲနေနေအနည်းဆုံးတော့သူတို့အတွက်တန်ရှင်းတဲ့ရေရရှိအောင်ဆောင်ရွက်ပေးဖို့အစိုးရမှတာဝန်ရှိတယ်
။လူတိုင်းအတွက်တန်ရှင်းတဲ့ရေရရှိဖို့အခွင့်အရေးရှိတယ်လို့ Water Aid မြန်မာမှာ Country Director Shihab Udin Ahmed ကပြောကြားခဲ့တာဖြစ်ပါတယ်။ဒီဆောင်မှပြည်စုံကို Frontier မြန်မာမှာသတင်းတောက်အင်တက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။မြပတ်နေတဲ့ရေတွေပေါ်မှာဝက်လုံး3-4လုံးနဲ့ပြုလုပ်ထားတဲ့တံတားကိုအနည်းငယ်ဖြတ်ပြီးတာနဲ့အပေါက်ပြဲတွေများပြားပါဝင်တဲ့ဝါထင်ရဲ့ဓနိအမိုးတွေနဲ့အိမ်တွေကိုစီတန်းလျက်တွေ့ရပါတယ်။အဲ့လိုအိမ်တွေကရွှေပြောင်းအခြေချနေထိုင်သူတွေအတွက်မြင်နေကြမြင်ဝင်ပဲဖြစ်ပါတယ်။သူတို့ကအမိုက်ပုံတွေရေပုတ်ရေသူတွေပေါ်မှာနေကြပါတယ်။ဒီနေရာကတော့ရန်ကုန်မြို့လှိုင်သာယာမြို့နယ်ဝမ်းမစို့ဝန်ထောက်လန်းဆိုတဲ့နေရာလေးပါ။ဒီနေရာမှာတော့လွန်ခဲ့တဲ့နှစ်များစွာကအလုပ်ကံရှာဖွေဖို့အတွက်ရောက်ရှိလာတဲ့မိသားစု60ခန်းကနေထိုင်ကြပါတယ်။အဲ့ဒီအိမ်တွေရဲ့အနံပေးမှာတော့စက်မှုဆောင်အမှတ်လေးရှိစက်ရုံတစ်ခုရဲ့နေရန်ကြီးကကာရန်ထားပါတယ်။သူတို့ကည7နာရီအချိန်အထိအလင်းရောင်အနေငယ်ရရှိဖို့အတွက်လက်စင်မီကိုဝယ်ယူသုံးစွဲကြရပါတယ်။ အစိုးရရဲ့ခန့်မှန်းချက်အရလိုင်တရာမြို့နယ်မှာတရားမဝင်အခြေချနေထိုင်သူ2000ခန့်ရှိတယ်လို့သိရပါတယ်။သူတို့တွေကိုတော့ကျူးကျော်တွေလို့ခေါ်ပါတယ်။လိုင်တရာမြို့နယ်မှာကျူးကျော်နေထိုင်သူကလူဦးရေရဲ့4ပုံ2ပုံခန့်အထိရှိပါတယ်။ဝမ်းမစုံဝင်တော့လမ်းမှာနေထိုင်သူတွေရဲ့ဘဝနေထိုင်မှုပုံစံဟာခက်ခဲလွန်ပါတယ်။အိမ်တွေကတင်းငယ်လွန်ပြီးပြိုသိပ်ကျက်နေပါတယ်။ရေပါဝင်စားသောက်ဝင်ဆောင်မှုတွေလည်းမရရှိသေးပါဘူး။မိသားစု60ခန်းကလက်ဖြစ်နှိပ်ရတဲ့ရေတုံကင်5ခုကိုမျှဝေသုံးဆွဲနေရပါတယ်။အဲ့ဒီတုံကင်ကရေရရှိဖို့အတွက်မြေကြီးအောက်ပေယာပေါင်းများစွာကဆုပ်ယူရတာပဲဖြစ်ပါတယ်။ရရှိလာတဲ့ရေကလည်းစားတဲ့များစွာပါဝင်နေပြီးတောက်တုံမှုနဲ့ချက်ပြုတ်ဖို့အတွက်အဆင်မပြေပါဘူး။စားတဲ့ကြောင့်ရေပိုက်ကောင်းနေတဲ့ရေပုံးတွေမှာလည်းတန်ကြီးတွေတက်နေပါတယ်
။ဒီရေကြတော့လေကျွန်တော်တို့ကတောက်ဖို့သုံးဖို့ဆိုတာဘယ်လိုမှမရနဲ့။အငန်ကြီးဖြစ်ပြီးတော့ဟိုအကြမ်းမရတယ်ပေါ့ရေတော့ဒါလေးဒီဂျိုးရွေလဲဝယ်ပချိုးနိုင်ဒီရင်ငံမဲချိုးကြပေါ့ဒါပဲရှိတယ်အဲကလေးတွေကတော့ခုနကကျွန်တော်ပြောနေပေါ့ဒီရေတွေအတွက်ရေတွေမတန့်တဲ့ခါကျတော့ကလေးတွေရားနာလေးပေါ့ရားတယ်ကျွန်တော်တို့ဆိုရှက်တော့ရှက်လာဒီမှာဒီမှာဘလက်သေးတာဆေးတွေပါတယ်ဆိုတော့ဒီမှာကျွန်တော်တို့အိမ်နေဆိုတော့အဲကျွန်တော်တို့ဒါကလေးတွေရားလို့လိမ့်နေနော်ရောင်းလိုင်းလာ
လူငယ်ရဲ့ဆယ်နှစ်ခန့်လောက်ကအေယာရီတိုင်းဒေသကြီးကပြောင်းရွှေ့လာတဲ့ဥကြုံအောင်ကပြောပြတာဖြစ်ပါတယ်။သူကမိသားစုဝင်6ဦးအတွက်တောက်သုံးရည်နဲ့ချက်ပြုတ်ဖို့ရေကို5ရက်မှ3000ချက်အကုန်ကျခံကဝယ်ယူရပါတယ်။တော်ဝင်းဝင်းမော်ကလည်းဝမ်းမစုံဝင်ထောင်လမ်းမှာနေထိုင်သူတူပါ။သူမရဲ့အိမ်ရှိမှာရေတုံငင်တစ်ခုတူထားပြီးရေတုံကင်မရေကိုတပုံးကို50ကျက်နဲ့ရောင်းချတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသုံးရည်နဲ့ဆက်ပြုတ်ဖို့တော့ဝယ်သုံးရပြီးအခက်အခဲတွေရှိတယ်လို့ဆိုပါတယ်
။ဂျိုးပြူရဲ့သုံးချက်တာပြုတ်တာကြတော့အိုက်ရမကောင်းငန်းတစ်နှစ်ချက်ရင်ဝါတယ်။ဒီဝယ်ရတာတခါကျရင်အခက်အခဲဖြစ်တယ်ဝယ်လို့မရဘူး။ဝယ်လို့မရတဲ့ခါကျတော့သူ့ဒီရကိုယူကိုယ့်ဒီရသူယူပေါ့အဲ့လိုမျိုးယူကြ။ဒါမဲ့ဟိုတော့ကတော့ကျွန်တော်တို့ဟိုလိုင်းကမှနေခဲ့တော့အနာစာတွေရားနာရပါမဖြစ်ဘူးဒီလိုရောက်လာမှအရားနာရပါဖြစ်တယ်ဒီလိုကောက်ကရာတို့ရားနာတယ်လေအဲ့လိုမျိုးဖြစ်တယ်ပုံမှန်နေတော့ဘာမှမဖြစ်ဘူးဒီရောက်လာမှဖြစ်တာဒီရောက်မှအိုက်ရည်တွေနဲ့ကိုကဒီရည်ပဲရှိတော့ဒီရည်ပဲသုံးရတာပေါ့ဝယ်မသုံးနိုင်ဘူးလေဂျိုးပြေဆိုတာတပုံ150ခလေး5ရောက်နဲ့ရေချိုးဖို့ကအဆင်မပြေဘူးကျော်ဖို့ပြပါလေအဆင်မပြေဘူးအဲကြောင့်အဲတုံငင်လေးရနေတူပြီးတော့အဲ့ရည်လေးနဲ့ပဲကိုမဆေးကြောလျှော်ဖို့ရတယ
်။ရေအောက်ရည်ပေါ်မိခိုနေရခြင်းကရန်ကုန်မြို့မှာတော့အထူးဆန်းမဟုတ်ပါဘူး။ရေအတွက်အခြေခံဆောက်အုံမရှိခြင်းကြောင့်ပိုးသက်ထားတဲ့တန်ရှင်းတဲ့ရည်ကိုပိုက်နဲ့သွေတန်းရယူတဲ့ဝန်ဆောင်မှုကိုရန်ကုန်မြို့ရဲ့၃ပုံ၂ပုံခန့်ကသာရနိုင်ပြီးအဲ့ဒီသူအများစုကလည်းမြို့အတွင်းပိုင်းမြို့နယ်တွေကပဲဖြစ်ပါတယ်။မျိုးရဲ့အစွန်ဖျားမှာရှိတဲ့လိုင်တရာမျိုးနယ်တကုံမျိုးသစ်မျိုးနယ်၄ခုလိုမျိုးမျိုးနယ်တွေကတော့ကိုပိုင်ရေရင်းတွေကသာရေရရှိကြပြီးအဲ့လိုရေရင်းတွေကလည်းအစိုးရကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့မကိုက်ညီတာတွေများပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့တော်စီပင်တရာရေးကော်မတီနဲ့ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ CHICA တို့ပူးပေါင်းပြီးအပြောင်းအလဲတစ်ခုလုပ်ဆောင်ဖို့ရှိပါတယ်။အဲ့ဒါကတော့ Greater Yangon Water Supply Improvement Project ပါ CHICA မှချင်းငွေဒေါ်လာ226သန်းနဲ့လှူဆောင်မဲ့နောက်ထပ်ရေစီမံကိန်းဟာကောက်ကိုဝါမြင့်မရေကိုလိုင်တရာမြို့နယ်အပါအဝင်ရန်ကုန်မြို့ရှိမြို့နယ်တချို့ကိုပေးဝေပေးမှာပဲဖြစ်ပါတယ်။ရန်ကုန်မြို့တော်စီပင်တရာရေးကော်မတီမှမန်နေဂျာဦးထင်လင်းခါကတော့
ကောက်ကိုဝါမြင့်ကနေပြီးတော့မှဒီမနက်ကပထမဦးဆုံးသူကနေ့ရက်နေ့ထိပ်မလုပ်ရပေးပါဦး။ဒီတော့ကျတော့ကိုရောစာပြုတ်ဆက်ပါတယ်ဒီကစာပါတယ်ကမိုးရေစုကန်နေပေါ့။တော့ကားတော့ကျိုးစုလို့ပူကြီးလို့ကျိုးစုဆိုတဲ့ဟိုကတောင်ပေါ်မှာရှိရတယ်ကန်ဒီတာကလေဒီမှာတော့ပြောရတော့ water sheet area တွေရှိတာတော့ဟိုတတော် area သတ်မှတ်ထားတယ်သတ်မှတ်ထားပြီးတော့အဲမှာမိုးရေကြလို့ရှိရင်အဲ solid ရက်တဲ့နေရာလေပေါ့ရှိဝင်လာပြီးတော့မှာဟိုကဟိုကဘူးရဆာပါပေါ့ဘူးရဆာပါရေမှာစုထားတယ်အဲ့တော့ water area လည်းကောင်းပြီလားအေးချိုးတခါလေးရဘူးကိုကအခုမှတော့ကွန်ဆာတန်ကုရဆရာလာလာဆရာကွန်ဆာတန်အဂရီမန့်ဟိုလို့ထိုးပြီးတော့ဒီဒီဒီဇိုင်းဆွဲနေဒီဇိုင်းဆွဲပြီးတော့မှာအဲ့မှာဒီမှာ package စီပါပေါ့ဟိုမှာ treatment water treatment plant ပါမယ်ပြီးလို့ရှိရင် distribution pipe line ပါမယ်ပြီးလို့ရှိရင်မြစ်ကိုလမ်းမြစ်ကိုဖြတ်တဲ့ river crossing ပါ160ကာလ160ဆန်ပါ ဘန်း60ဆိုလို့ရှိရင်သူကလူတယောက်ကဒီနေ့ကိုဘာပေါ့ကလာ90လောက်လုံးတာဟောကလာ90လို့ဒီတရားနဲ့60လောက်လုံးတာဟောအဲ့ဒါလည်းအားရပါလေ
ရေသန့်စင်စက်တိဆောက်ခြင်းလုပ်ငန်းကို2020ဇူလိုင်လတွင်စတင်နိုင်မှာဖြစ်ပြီး2025မှာတော့ပြည်သူတွေကိုရေစတင်ပေးဝေသွားမယ်လို့သိရပါတယ်။ဒီသတင်းကတော့ဖိုင်တာယာမြို့နယ်သူမြို့နယ်သားတွေအတွက်ကြိုဆိုရမယ့်သတင်းပဲဖြစ်ပါတယ်။ဒါပေမဲ့ကိုကျော်အောင်အပါအဝင်တရားမဝင်ကြွကြော်နေထိုင်ကြတဲ့အင်ကြီးနာချင်းတွေအတွက်ကတော့အကျိုးရလက်ကမရှင်းလင်းနေပါဘူး။အစိုးရအရာရှိရဲ့ပြောကြားချက်အရတော့သူတို့ပါဝင်နိုင်မဲ့ပုံမပေါ်သေးပါဘူး
။ရက်ွက်တွေဖြစ်သွားတယ်ရက်ွက်တွေအကြီးအမောင်ရက်ွက်တွေကမကြည့်ရတယ်ကျောက်ရဲဝမူလို့ဆိုတာပဲဆိုင်မှုဥပဒေတားပဲပေါ့ဒီလိုဥပဒေကတော့ရေဆွဲပြီးသွားပြီလေဒီဥပဒေတားပဲဥပဒေပါပါတဲ့ဒီ၆တောင်ပုံစံပေါ့အဲ့ပုံစံကိုဖြည့်ပြီးတော့တောင်းဆိုလို့ရှိရင်တော့ရပါလေတောင်းဆိုရင်တော့ဟိုဒီရေကောက်တာတော့ကတော့ဟိုနေရာတိကျမရှိဘူး floating ဆိုလို့ရှိရင်ကောက်လို့မရဘူးလေအဲ့ဒီမှာဆိုတော့ပတ်မနဲ့တွေ့ထားရတာဟုတ်ပါလေဒီပြည်သားလက်တက်ရတယ်ဒီလဲဟိုခေါက်ခါလဲဆောင်ရတယ်လေအဲ့ဒါဆိုတော့
နိုင်တရာမျိုးနယ်မှာရေတွင်းတွေဟာစားတပ်ပါဝင်မှုကြောင့်ပြဿနာရှိနေတာကိုတော့သူကလက်ခံပါတယ်။လူဦးရေတွေကပုံမတိုးလာပြီးညီအောက်ရေတွေကရောကျလာတာဖြစ်တဲ့အတွက်ညီအောက်ရေကိုပုံမသုံးလေးလေးစားတပ်ပါဝင်မှုနှုန်းကပုံမများလေးလေးဖြစ်လာမယ်လို့လည်းသူကဆိုပါတယ်။ဆန်းရှင်းတဲ့တောက်သုံးရေရရှိနိုင်မှုကသဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုတစ်ခုရဲ့အတွက်မဟုတ်ပါဘူး။2010ခုနှစ်မှာပြုလုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတန်ရှင်းတဲ့ရေနဲ့ပတ်ဝန်းကျင်ကိုလူခွင့်ရေးတစ်ခုအဖြစ်သတ်မှတ်ခဲ့ပါတယ်။ညီလာခံရဲ့ Sustainable Development Goals အရ2030ခုနှစ်မှာလူသားအလုံးဘေးကင်းတန်ရှင်းတဲ့တောက်သုံးရေရရှိနိုင်ဖို့အတွက်အဓိကထားလှုပ်ဆောင်ရက်ရှိပါတယ်။ဘယ်လိုနေအိမ်မျိုးမှမစိုးနေထိုင်မှုဖြစ်ပါစေ။အစိုးရကရေကောင်းရေသန့်ရရှိဖို့လှုပ်ဆောင်ပေးဖို့တာဝန်ရှိကြောင်း Water Aid မြန်မာက Director Shihab Udin Ahmed ကပြောပါတယ
်။ The question is,can we wait not
မင်းဆရာရှိတာကလိုင်တာကကျွတ်နေရင်တွေအတွက်တက်ရှိတဲ့တောက်သုံးရေသုံးဆွဲရေတွေကိုအခြေခံဆောက်အောင်ပိုင်မြေယာပန်ဆိုင်ကြောင်းတဘောတူညီချက်ရရှိပြီးမှလုံဆောင်ပေးမှာလားအဲ့ဒီလိုလို့လို့တော့မရနိုင်ဘူးလူတယောက်ဘယ်လိုအိမ်အမျိုးသားမှာနေထိုင်နေတိုင်းဥပမာဘူရာယုံမှာပဲနေနေလမ်းဘေးမှာပဲနေနေအနည်းဆုံးတော့သူတို့အတွက်တန်းရှင်းတဲ့ရေရရှိအောင်ဆောင်ရွက်ပေးဖို့အစိုးရမှတောင်းရှိတယ်ဒီကောင်းရတန်ရဖို့အစိုးရတိုင်းမှာကိုတာဝန်ရှိတယ်
။အဲ့ဒီအချိန်မရောက်မချင်းတော့ဝမ်းမဆုဝန်တောင်လန်းနဲ့ရန်ကုန်မြို့မှာရှိတဲ့အခြားသောရွှေပြောင်းကျူးကျော်ရက်ကွက်များဟာတောက်သုံးရီချက်ပြုတ်ရီနဲ့စေးကြောရန်တန်ရှင်းတဲ့ရီကိုဝယ်ယူနေရအောင်မှာပဲဖြစ်ပါတယ
်။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်အိတ်သက်စုခွန်လန်းဇာနီနဲ့တိုင်ယမ်ကျင်းစုဖြစ်ပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Frontier မြန်မာကနေတင်ဆက်ပေးခဲ့တဲ့ဒုအတန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ် 012-392-3255 လေးနဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
ဒီရေမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နဲ့မနေ့9:00ခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00မှာပြသတဲ့မိနစ်30ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
် VOE မြန်မာပိုင်းကနေမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ွက်မှာတော့စနေနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးပါရစေ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတော့လိုင်းတူ7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။2020ပြည့်နှစ်မတ်လ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဘွက်ကိုတော့လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒဲရဲ့လေးလိုင်းတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဒဲရဲ့လေးလိုင်းအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေညတရားလီလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ကတည်းကအတွင်းမှာအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်အဖြစ်ငကိုလုံးကကျွန်တော်တို့နှစ်ဦးထက်မနည်းရှိတာကနေပြီးတော့နောက်ဆုံးမှမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တဦးတည်းကိုပဲတာဝန်ပေးလိုက်ပါတယ်ဆိုတော့2020ပြည်မှာကကျွန်တော်တို့ဒီလိုရွေးကောက်ပွဲတွေကျင်းပဖို့ရှိနေပါတယ်2020ပြည်နှစ်ကုန်ပိုင်းလောက်ဖြစ်မှာပေါ့လေအဲလိုအခြေအနေမျိုးမှာဟာလာပါတီကဘာတွေလုပ်နေသလဲပါတီရဲ့ရည်ရည်ချက်ကကိစ္စရပ်တွေပေါ်မှာဘယ်လိုရှိသလဲပါတီရဲ့မူဝါဒတွေဘယ်လိုရှိသလဲကိစ္စရပ်ပေါ်လာတဲ့ကိစ္စရပ်တစ်ခုချင်းမှာပါတီရဲ့သဘောထားတွေကဘယ်လိုရှိသလဲစသည်အားဖြင့်ပြည်သူလူထုအနေနဲ့အမြန်ဆုံးသိရှိနိုင်ခွင့်ရဖို့အရေးကြီးတယ်လို့ကျွန်တော်တို့သတင်းမီဒီယာဘက်ကမြင်ပါတယ်ဆိုတော့အခုလိုမျိုးပြောခွင့်ရပုဂ္ဂိုလ်တဦးတည်းထားလိုက်တာကလည်းပဲအလို့အမတန်များတဲ့မန္တလေးတိုင်းဝန်ကြီးချုပ်လူမျိုးတောင်းရှိသူကိုပြောခွင့်ရပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်တဦးတည်းထားလိုက်တယ်ဆိုတော့ဒါဟာလူလူနေနဲ့ပါတီနဲ့ပတ်သက်ပြီးတော့သိရှိနိုင်ခွင့်တင်ကြယူပိုင်ခွင့်ပေါ်ဘလောက်အထိထိခိုက်သွားနိုင်ပါသလဲနောက်တစ်ခုကလည်းပဲဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာတင်မီဒီယာဆိုတာကလွတ်လပ်တဲ့တင်မီဒီယာဆိုတာကအဓိကအခန်းကဏ္ဍကနေပါဝင်ရမှာဖြစ်ပါတယ်ဆိုတော့ NLD ပါတီအနေနဲ့ကပြောခွင့်ပုဂ္ဂိုလ်တူးတဲထားလိုက်တယ်ပါတီနဲ့ပတ်သက်ပြီးတော့တိဖို့ရပို့ပြီးတော့ခက်ခဲသွားတယ်ဒါဟာလွတ်လပ်တဲ့တင်မီဒီယာအခန်းကဏ္ဍကို NLD ပါတီကလေးမထားတဲ့လူရက်တစ်ခုများဖြစ်နေပါသလားအဲဒီလိုမျိုးကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပြဖို့အတွက်အဓိကပုဂ္ဂိုလ်နူဖိတ်ခေါ်ထားပါတယ်တူကတော့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတော်ပဲ့အတွင်းမူ1ဦးမြင့်ကျော်ပါနောက်တူကကျွန်တော်တို့မြန်မာပြည်မှာခြေစိုက်ပြီးမြန်မာအရေးစောင့်ကြည့်လေးလာဝေဖန်သုံးသပ်ချက်ဆောင်ပါတွေရေးသားနေသူဒေါက်တာရန်ဘူသိန်းဖြစ်ပါတယ်ပေါ်ဝဆွေးနွေးသူရှိပါတယ်ကျွန်တော်တို့အတန်ပေးဖို့ဆွေးနွေးထားသူရှိပါတယ်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားသူရှိပါတယ်တက်ရလာရတဲ့အချိန်တွေမှာတက်နိုင်ဆိုအားလုံးကိုဆွေးနွေးဝင်ရအောင်ကျွန်တော်တို့စူးစမ်းပေးတော့မှာဖြစ်ပါတယ်ဆိုတော့ပထမဦးဆုံးတော့ဗင်နေဆွေးနွေးသူ2ဦးနဲ့နှုတ်ရသဘောထားတွေအရင်နားဆင်ရအောင်ပါကိုမြင့်ကျော်နဲ့ကိုရမျိုးသိအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်ကိုမြင့်ကျော်ရဲ့သဘောထားသိကြပါတယ် NLD ပါတီကနေပြီးတော့ပြောခွင့်ရပုဂ္ဂိုလ်2ဦးတည်းပဲထားတော့မယ်2ဦးတည်းပဲထားတော့မယ်ဆိုတဲ့တည်င်းကြားရတဲ့အချိန်မှာပထမဦးဆုံးကိုမြင့်ကျော်အတွေ့အထိမှာဘယ်လိုများပေါ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်အရင်မှာတော့ဒီကျေးဇူးတင်ကြည့်လို့ဒီတူရဲထားတယ်ပေါ့အဲ့ဒီတူရဲကလည်းဟိုအလုပ်ညားတဲ့လူတောင်းညားတဲ့လူနဲ့ဆိုတော့ဟိုအချင်းအားဖြင့်ဆိုရင်ပိတ်ဆုံးဖြစ်နေတုန်းမှာပါတဲ့ဖြစ်မျိုးမှာထားတော့ဟိုသူ့မှာတောင်းနေကြည့်ရဲ့လုပ်တွေကြည့်တယ်နောက်ကကျမ်းမရေးကလည်းဒီလိုမှာတုံးမရံကောင်းဆိုတော့ဒီချက်တင်နေကြည့်ရင်တော့သူကဒီတောင်းကိုဟိုကြည့်ကြည့်ဝါထမ်းဆောင်မယ်လို့ဟိုမလွယ်ဘူးပေါ့နော်အဲ့တော့သမီးများဒီလိုမျိုးတိတ်မကြောက်ကြည့်လို့ညာထားကြလားပေါ့ဒါကအများကြီးမကြောက်ဘူးကြောက်မဖြစ်သေးဘူးလို့ညာအဲ့လိုကြီးရဲ့နေဆိုရင်တော့ဟိုမပြောတတ်ဘူးဒါပေမဲ့အဲ့လိုကြီးရဲ့နေဆိုရင်ဒါပြတ်မကောင်းလို့ဆိုတော့စားပြီးအတွက်လည်းအကျိုးရှိပေါ့နော်နောက်ဒုတိယအချက်ကတော့လူကြီးရဲ့သမီးများရှိမှုအတွက်လည်းအကျိုးမြဲလိမ့်မယ်အကျိုးမရှိနိုင်ဘူးမတ်တက်ဒီမြေကမှာနာမည်ရှိရရမှာဒီဘာရင်ဖြစ်လာမယ်ဆိုတော့ဒီကောက်ပွဲရှိလာမယ်ဒီကောက်ပွဲလိုကာမမြေမှာပါတီနဲ့ပတ်သက်တဲ့ဟိုလှုပ်ရှားမှုတွေပါတီနဲ့ပတ်သက်လို့လူလူကသိကျင်နေတာတွေမဲ့ကတော့သူသိကျင်နေတာတွေအဲဒီဒေတာတွေအများကြီးပေါ်လာလိမ့်မယ်ဒီကောက်ပွဲမတိုင်ခင်မှာတကယ်ဆိုဒီကျေးဇူးတင်ရှိသူကမီဒီယာတွေနဲ့ကိုတမီးတမီးတွေချင်း
ไหนไปเนี่ยที่จ้างเนี่ยดูขึ้นมาเลยเนี่ยแต่ไม่ไอ้นี่เลยจริงๆอ่ะอกูเลยจ้างใหม่ไม่ต้องเลยหรือถ้าเราเลิกงานจ้างไม่ได้เลยไอ้ตรงจ้างนี้ชื่อตรงไปงานจ้างนี้อยู่แล้วอยู่แล้วตัวเดียวจ้างนี้แล้วอยู่เนี่ยเนี่ยเนี่ยผมเนี่ยไปจ้างเป็นมันมันพูดอะไรจะนําเนี่ยมาโอเคกูยังไม่ได้อยู่ไอ้นี่จะได้กูไปทําจ้างอะไรได้จริงๆอ่ะปฐมอาวุโสสิทธิ์เทวนาเลยอตุยไม่รู้ขึ้นมีบาเลย
จำเอาเนาะไปดีเนาะเสด็จนี่จะเอาบ่เนี่ยไอ้คนเราโกมินจ์จ้าสุนิตาเดลูกเองเนี่ยนักธรรมเสียมาแต่แกกูอะไรยี่กบวยกันเลยชิมีเลยนับว่าไหนเนี่ยปัจจุบันเด็กเนาะโอ้เส้นกมุ่ยจัดเดลินเนี่ยเลยโอ้ยังไงเนี่ยกาลามาเนาะปัจจุบันสังกูเนาะปีตุลุดูจัดเดลมาเจเจเจเนี่ยเข้าไหนมุดูเรลูมีเลยเนาะอันนี้เราเข้าไหนมุดตัวกูเลยเนาะโอ้ลุงยังไงชิเล เนาะปาร์ตี้เรามาโอ้ลุงเอ๋ยไปลุงเอ๋ยไปของเราในเรื่องนี้เนาะลุดออกกูเกลือดีเรามาเลยที่เราพูดในส่วนไหนลุงไหนใจไหนเนี่ยพวกกูเรื่องนี้ด้านนี้เนาะพัฒน์ลูกล่ะที่ปาร์ตี้เรามีส่วนไหนดูตัวเดียวทำไมยาราเลสุราโอ้ฉันนั่นเลยน้ำเลยนายออกพี่อะไรเดียว
โอเคฉันนั่นรู้ยินดีรู้เนาะฉันนั่นรู้สิ่งกู Facebook Messenger กันนี่บีโร่แต่เบบีโร่ส่วนไหนทำดูดูสิบาร์เลยตัวก็ American Girls Iowa Pinega, who so to ba, Nasa Tosa Gashibare, who so to Sunita is on Nasin Chiama.
Jello NLD, Pyokunya Pati, Poku, Pyokunya, Utala, Chadri Media, Lola Queen, Tika Melo, Juno Amiaro, Elum Hobu, the Gelo da NLD ga, the K Democracy, Sunni, Chachane, Tuachine, so ye, Drin Yayu by Queen. Number three media, the Lala Queen or to a late hatin elegant or minimare. Jokunya to Utalo, Utalo, Tikamelo to Nimabu, the Kelo da NLDK, Democracy, and Hitarao, Kayuchine Soye, the name media, the Lala by Queen, Joe by Queen, Ye by Queen or to do a late hatin elegant no minimare, US Nangamale, Lobet, three media, through Chitalo, Chidaniam, Chaya Chinchay, President Otomato, Machin and Mekun.
โจเชนเมคงเอลูมิโอริตรูเมเลชีเรเปียวเลชีเรจ้าลลาร์เดบ่โอเคแล้วก็ไอวาบีเนก้ากูสุดดูเยสุนุยจับบ่าแล้วก็จันรู้เมดิลาก้าอูเซย์มองก้าอีเมเนปูบิโรสุนุยทาราชีบาร์เลยส่วนมันสุโมยอูเซย์มองสุนุยจักกูเนนเลิกก้าวหนูบิโรเปียวพี่บ่าวกันเนี่ยโอเควาเซนตูเยทารากาโรนัทเอาเนเซบีเนยูเก้าเบนิลาเรเชม่า
NDA เช่นนี้ก็เป็นลูกศิษย์เลยสุรากูปาร์ตี้กูรู้แล้วเท่าแค่ไหนตัวเดียวมาเท่าแค่ไหนตัวเดียวก็ตีลูกจ้าวเลยเดี๋ยวสังเกตเลยล่ะนี่จ้าวเลยที่ลูกเช่นนี้มีมาNDAบุคคลมันดีบ้างปีดูเรียต่อการกูยิ่งเอเซบุเป็นเรื่องมีตาหมู่เรียปิวเป็นไอ้หมู่ลูกบาร์เรียเดี๋ยวที่เช่นมีมาบุคคลมันดีวันนี้กูนกเปร่ายกเต้นนะยักษ์เสือนะเปร่าเรียมพิเศษมาเอาเอเกย์ลูกเอลูกเด็กส่วนใหญ่เป็นลูกจ้าวพ่อจ้าวสุราปีดูกูตีเบ ားပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကတော့မိတ်တလာကဦးစိန်မောင်ပါခင်ဗျာဆိုတော့ဒါရိုက်ဆိုနေမဲ့သောတာရှင်တို့ခါလိုက်တဲ့ဆယ်တစ်ပဲဖိတ်ခေါ်လိုက်ပါမယ်သူကတော့မလေးရှားနိုင်ငံကကိုနေဦးလင်းပါကိုနေဦးလင်းဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ဗျာကျွန်တော်ထင်တာတော့ပေါ်ပေါ်တော့ဒီမိုကရေစီလို့ပြောပေမဲ့ NLD လုံနေတာကတော့တပါတီစနစ်ကိုတောင်းနေသလိုဖြစ်နေတယ်လို့ထင်ရတာပေါ့နော်။အားကြောင့်လဲဆိုတော့စတဲ့ခါကဟိုချိုးမြင့်သိန်းနဲ့ဟောပေါ့နော်။ဟို11ကဟိုဆိုင်ဆရာကြီးတို့ဖြစ်တဲ့အမှုကိုကြည့်ပြီးတဲ့နောက်ပိုင်းမှာ6ရက်တည်းကိုတရားကြည့်လိုက်လို့ရှိရင်သူနောက်ပိုင်းမှာမြင်ရတဲ့ရန်ကုန်တိုင်းဆိုးရတဲ့လုံပြီးလုံဟန်နေအားလုံးကအလွဲတော်တော်များများကိုတွေ့ရတဲ့အခါကျတော့မီဒီယာကိုလိလိရှုခဲ့ပြီးရင်တော့ကိုထင်လို့လုပ်တယ်ဆိုတော့ဘိုင်းမျိုးဖြစ်တာပေါ့။ဟောအခုလည်းထပ်ပြီးတော့ဟလာဟိုလှုပ်ရှားမှုကတမျိုးပြောင်းသွားတယ်ဆိုတဲ့အခါကျတော့ကျွန်တော်အမြင်ပြောရရင်တော့ကိုတော့ပြည်သူတွေမကြိုက်တဲ့မာဆာလာစနစ်ကိုပြန်သွားနေတယ်လို့ပဲထင်ပါတယ်ကွာ
။ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်။ဆိုတော့ကိုမြင့်ကျော်ကြီးကျွန်တော်သူပြောတာတွေစွန့်နှုတ်တာနားထောင်နေတယ်။ကောင်းတော့မှအပြုတစ်ခုပေါ်လာတာကတတော်စော်မြင့်မောင်ကခုနကကိုမြင့်ကျော်ရောကိုရနူးနူးစွန့်နှုတ်တယ်ထင်ပါတော့တတော်စော်မြင့်မောင်ကလုံများတဲ့လူပဲဖြစ်တယ်။ကျမ်းမာရေးမကောင်းဘူးပဲဖြစ်တဲ့အပြင်ဒေါက်တာဇော်မြင့်မောင်ဒီမီဒီယာ friendly ပေါ့ကျွန်တော်တို့ဒါမီဒီယာစကားနဲ့ပြောမယ်ဆိုရင်သတင်းမီဒီယာတွေနဲ့သတင်းတောက်တွေနဲ့ထိစပ်ပြောဆိုမှုအားကောင်းတဲ့သူလို့ရောမြင်နိုင်ပါသလားကိုမျိုးဆို
တော့ဒီမောင်မြင်မှာတော့ဟိုအဲ့လိုမျိုးရည်ကြီးနေတော့မရှိဘူးပေါ့ဟိုအချိန်နဲ့မဟုတ်တယ်လို့ကောင်းကြံပေးမှာပြီးပြည်သူတွေရှိတယ်နဲ့ဒီလိုတင်တော်တဲ့ရည်ကြီးတဲ့ဒီရောမဟုတ်ဘူးအဲ့ဒါတော့ကျွန်တော်ဒီကလေးမှာစိတ်ခံစားခြင်းနဲ့ဒ င်ပြီးတော့ဟိုပြောတာကြီးတယ်ခါလေးဟိုတကားကိုချက်ပြတယ်ကြီးဆိုတော့အဲ့ဒီဟာတွေကလည်းကြတော့ဟိုပြောရင်းဆိုရင်ချစ်ဒီကောင်းတယောက်ရဲ့ဟိုအကြီးချင်းရောမဟုတ်ဘူးပေါ့နော
်ဟုတ်ကဲ့
တခြားတာဝန်တွေရှိမယ်တခြားအလုပ်တွေရှိမယ်အဲ့ဒီဟာတွေပြည်ပြည်မှုတွေရှိတောင်းရှိမယ်ဒါလို့မျိုးကြည့်တဲ့ဒီ
ဟုတ်ကဲ့ကိုရန်သူသိရောသဘောတူနိုင်လားကိုနင်းတော်ဆွေးနွေးချက်ကို
ကျွန်တော်အမြင်ကလေဒီဒီကျွန်တော်ဗန်လေးတိုင်းဒီကအဝင်ကြီးချုပ်တော်တော်ဇော်မြင့်မောင်ကခုနပြောသလိုပေါ့ကျွန်တော်တို့အစိုးရတာဝန်လည်းယူထားတယ်ဟောပါတီတာဝန်လည်းယူထားတယ်ဟောပါတီမှာလည်းပဲတကယ်ဟိုဟိုဒီနံပါတ်1နေရာမျိုးယူထားတဲ့ခါကျတော့ဒီအလုံးရဲ့ဝင်တော့ဝင်မိုးကအင်တာမကြီးမားတဲ့ပုံစံလူဖြစ်နေတယ်။
သိမှန်တော့ပေါ့။
အဲ့ဒီအခါကျတော့ခုနဟိုဂရင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုအချိန်ပေးနိုင်မှုကအကန့်အသတ်ရှိနိုင်တယ်။နောက်ပြီးတော့ဒီဂရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုကြည်ကြည်လည်လည်ပေါ့လေ။နားလည်သဘောပေါက်ပြီးတော့နော်တကယ်ဟိုပါတီရဲ့မူဝါဒတွေသဘောထားတွေလမ်းစဉ်တွေကိုပြည်သူလူထုစီကိုဘလို့နည်းနဲ့ဖြစ်ဖြစ်မရောက်ရောက်အောင်ဟလာကရားထိုးပြီးပို့ပေးနိုင်တဲ့အနေအထားမျိုးကိုတော့ပိုင်ဆိုင်ထားတဲ့ပုံကိုတယောက်မဟုတ်ဘူးလို့တော့ကျွန်တော်ကမြင်တယ်။အဲ့ဒီအခါကျတော့ပါတီအနေနဲ့စဉ်းစားသင့်တာကတကယ်လုံးရည်ကံရည်ရှိတဲ့ဥပမာလူငယ်ပိုင်းလူလတ်ပိုင်းခေါင်းဆောင်တွေကိုဒီနေရာကိုတင်ပေးဖို့လိုအပ်တယ်။တော့ဖြစ်နိုင်ရင်ဥပမာတယောက်မဟုတ်ရင်လည်းနှစ်ယောက်သုံးယောက်အဲဒါမျိုးတင်ပေးပြီးတော့လုံးကွင်းကင်ခွင့်တွေပေးလာမယ်ဆိုရင်ဒါပို့ပြီးတော့လျှောက်ကန်တင်မြတ်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့ကျွန်တော်ကကျွန်တော်ခုနမေးတဲ့ media friendly ဆိုတဲ့မေးခွန်းကကျွန်တော်လကားမေးတာမဟုတ်ပါဘူးကျွန်တော်ကိုယ်တိုင်မြန်မာနိုင်ငံကိုကျွန်တော်တာဝန်ကျလို့လာခဲ့တဲ့အချိန်တိုင်းမှာလတော်စုံမြင့်မောင်နဲ့ကျွန်တော်တွေ့ဆုံမြင်ွေးရဖို့ကြိုးစားခဲ့ဥပါတယ်ဒါကျွန်တော်ကိုတွေ့ဆုံမြင်ွေးပေးခြင်းမပေးခြင်းကအဓိကမကြပါဘူးသူအနေနဲ့ပေးလို့ရတယ်မပေးလို့ပဲနေလို့ရတယ်ဒါပြဿနာမရှိပါဘူးဒါပေမဲ့ကျွန်တော်ကိုယ်တိုင်သိခဲ့ရဘူးတော့လတော်စုံမြင့်မောင်က media တွေနဲ့မတွေ့ချင်ဘူးလို့ပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ကိုယ်တိုင်သိခဲ့ရတာရှိပါတယ်ဒါကိုကြည့်မယ်ဆိုရင်တော့ media friendly ဟုတ်ဖို့ဆိုတာကအတော်မေးခွန်းထုတ်ဆရာဖြစ်တယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုယူဆတာကြောင့်မေးတာပါဗျဆိုတော့အခုတော့နောက်ထပ်ကျွန်တော်တို့ဦးကျော်ဇန်အောင်ဆိုတဲ့ဒေါက်တာရှင် email နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါသေးတယ်အဲ့ဒါများလောက်ကဖတ်ပြပါနော
်ဟုတ်ကဲ့ပါရှင်တတိယလွတ်လပ်ခွင့်ကိုအားပေးဖို့အစားမိမိပါတီပြောရေးဆိုခွင့်ရှိသူနှစ်ဦးစီကနေတနင်္ဂနွေလုံးတယောက်တည်းအနှင်းခံရသူကလည်းဝန်ကြီးချုပ်ကျမ်းမာရေးကလည်းမကောင်းဒီလောက်ထိပြောနိုင်သူရှားပါနေသလား media တွေရဲ့အခန်းကိုဖွင့်မပေးအားမီဒီယာတွေရဲ့အခန်းကဏ္ဍကိုဖွင့်မပေးအားမပေးတစ်ဖက်အတင်းထိုးစစ်ကိုတော့မကစားနိုင်မင်းနဲ့ခံဆက်ပြက်ပြီးတော့ပွဲချင်းပြီးဆုံးအောင်တိတ်ခါမချအောင်ကစားနေရတဲ့ဘောလုံးပွဲနဲ့တူနေပြီတဲ့နောက်လာမယ့်2020ပြိုင်ပွဲမှာ25ရာခိုင်နှုန်းလောက်သာပြင်ရမည်လားဆိုတာကိုလည်းစဉ်းစားကြပါဝေဖန်ကြပါလို့အသင်းမန်နေဂျာကိုမကြောက်ကြပါနဲ့ပြန်ပြောပါဆိုပြီးတော့အကြံပြုဆွေးနွေးလိုက်ပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးကျော်စံအောင်ကတော့သူကအသင်းမန်နေဂျာကိုမကြောက်ပါနဲ့ပြန်ပြောပါဆိုပြီးတော့ရေးထားတယ်တဲ့ကျွန်တော်လည်းဘောလုံးသမားတွေတော့မန်နေဂျာကအဲ့လိုတော့ပြန်မပြောရဘူးထင်တယ်ကြသာပါတော့လေနောက်ထပ်ဆွေးနွေးမယ့်ဒေါက်တာရှင်တူဖိတ်ခေါ်ရမယ်ဒီလိုင်းကနေပြီးတော့မန္တလေးမြို့အဲမန္တလေးတိုင်းဝမ်တွင်းမြို့ကဥချင်းမြင့်ပါဥချင်းမြင့်ဆွေးနွေးပါခင်ဗျဟု
တ်ကဲ့ဆရာကျွန်တော်ကအခုလိုပြောရေးဆိုခွင့်ကျွန်တော်တို့တယောက်တည်းတတ်မှတ်လိုက်တာလေကျွန်တော်တို့အချိန်ကအချိန်ကြီးရခဏယာယီလိုပဲထင်ပါတယ်ဆရာဘာလို့လဲဆိုတော့ကျွန်တော်နိုင်ငံကဒီလိုဒီအပြည့်အဝမရသေးပါဘူးကျွန်တော်တို့ပါတီတွေကလည်းညောင်ညောက်သာရှိပါတယ်ပြောရေးဆိုခွင့်ရှိတဲ့လူကအများကြီးထားလိုက်ရင်အလုံးအသေးပဲတွေကကျွန်တော်တို့လုံးတုံးတုံးအသေးသေးတည်းကတမျိုးကောင်းရင်ဟိုရွဲပါပါမှလည်းစိုးရတယ်ဆရာ။အဲကြောင့်မလို့ကျွန်တော်တို့ကတော့ဟိုအကောင်းမြင်နေပဲကျွန်တော်တို့ဒီခဏယာယီလိုပဲရုပ်ောက်ပွဲကလည်းနီးလာပြီ
။
ကျွန်တော်တို့တရင်တချို့ဟိုပြိုင်ဘက်ဟိုတက်တက်ချပြိုင်ဘက်ပါတီတွေကလည်းဆက်ညက်ကက်တွေကလည်းရှိတယ်ဆရာ
။
အဲ့ဒါလေးလည်းရှောင်ကြားတဲ့သဘောလေးလို့ကျွန်တော်ထင်ပါတယ်ဆရာ
။ဟုတ်ကဲ့ကိုမြင့်ကျော်ဦးချစ်မြင့်ဆွေးနွေးချက်ကိုကိုမြင့်ကျော်ဘယ်လိုသဘောရလဲ။ကိုမြင့်ကျော်ကြားလား။ကိုမြင့်ကျော်လိုင်းကြရတယ်ထင်ပါတယ်။ကိုမြင့်ကျော်ကြားလား။ဟောကိုမြင့်ကျော်လိုင်းကြသွားပါတယ်ဆိုတော့ကိုရမျိုးသိန်းခုနကတော့ဥချင်းနဲ့ဆွေးနွေးချက်ကိုရမျိုးသိန်းကောင်းကောင်းကြားလိုက်ရပါလား
။မကြားလိုက်ပါဘူးဗျ
။ဟုတ်ကဲ့အဲ့ဒီပေါ်ဘယ်လိုသဘောရလဲဥချင်းနဲ့ဆွေးနွေးချက်ပေါ့။အ
ဲကျွန်တော်အမြင်ကတော့ဟိုလက်ရှိအချိန်ဒီမှာသူကသိပြီးတော့အစိုးရကြီးလို့လည်းမဖြစ်ဘူးလို့မြင်တယ်။အဲနောက်တစ်ချက်ကအဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပေါ့လေ။ကျွန်တော်တို့တရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်ပြီးကောင်းတက်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာအစိုးရမဖြစ်ခင်ကာလကနော်ဆက်ဆံရေးပုံစံနဲ့ကိုယ်တိုင်အစိုးရဖြစ်လာပြီးတဲ့နောက်ပိုင်းမှာတရင်းမီဒီယာတွေနဲ့ဆက်ဆံရေးကိုပြန်တုံးသတ်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီမှာအားနည်းချက်တွေလိုအပ်ချက်တွေကိုပြင်ဆင်ပြီးတော့ကျွန်တော်အမြင်ကတော့တရင်းမီဒီယာတွေနဲ့အကောင်းဆုံးဆက်ဆံနိုင်ဖို့လိုအပ်နေတယ်လို့မြင်ပါတယ်။
โอเคป่ะสรุปเนาะตะคาเราตลอดชินดูเบดเสร็จแท้ไปขอไล่ออกมาตูก็ไทยနိုင်ငံကကိုတီးလဲမှုကိုတီးလဲမှုဆိုလို့ပါခင်ဗျာကိုတီးလဲမှုကိုတီးလဲမှုလဲไลฟ
์
ကိုတီးလဲမှုကြားလား
တယောက်နေမကောင်းရင်တယောက်ကဝင်ပြောဖို့လိုတယ်ဒီကလူတယောက်ဝင်ပြောတော့စီးနဲ့ဝါနဲ့မတိုက်ဘူးလို့ကျွန်တော်အနေနဲ့မြင်ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်ဒီအခက်ကြီးပြီနော်လူကြည့်တော့လားအဲ့ဒါကျွန်တော်ခုပြောချင်တယ်နောက်ပြီးတော့ကျွန်တော်နေရာပြောပြမယ်2010နော်ယူကပွဲမီးကြီးဆိုတော့နော်တိုင်းသားပြည်သူတွေနဲ့တိုင်းသားရဲ့ခေါင်းဆောင်ပေါ့များလူတော်တဲ့မှာရောက်အောင်နော်လူတော်တို့မှာတိုင်းသားခေါင်းဆောင်များများရောက်အောင်နော်ကျွန်တော်တိုင်းသားပြည်သူတွေအနေနဲ့နော်ကျွန်တော်တိုင်းသားခေါင်းဆောင်တွေကလူတော်တို့မှာရောက်အောင်ဆိုရင်နော်တိုင်းသားခေါင်းဆောင်တွေကိုနော်လဲပုံပြီးတော့ပြည်သူတွေအနေနဲ့ထည့်ကြပါလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ကိုတီးလက်မှုကကျွန်တော်တိုင်းရိုက်လေတိုင်းမှာလာပြီးတော့မဲဆွဲတာပေါ့ဟုတ်လားကိုတီးလက်မှုအဲ့လိုတော့မလုပ်ပါနဲ့တော့ကျွန်တော်တိုင်းရိုက်လေတိုင်းကမဲဆွဲရမယ့်နေရာတော့မဟုတ်ဘူးဗျဒီဆွေးနွေးမဲ့အကြောင်းအရာကိုတော့ဆွေးနွေးပေးဖို့ကျွန်တော်မေတ္တာရက်ခံပါတယ်မဲဆွဲတာတော့ဂျန်နဲ့ညီမလုပ်ပါလို့ကျွန်တော်မေတ္တာရက်ခံပါတယ်ခင်ဗျာကိုတီးလက်မှုဆွေးနွေးပေးတာကျေးဇူးတင်ပါတယ်ဆိုတော့ကိုမြင့်ကျော်လည်းအခုပြန်ရောက်လာပြီဆိုတော့ကျွန်တော်ကိုမြင့်ကျော်ကိုရမ်းပြီးတော့ဒီမိန်းကလေးကျွန်တော်မေးချင်တယ်ဒီကျွန်တော်ကအလုရှုပ်တယ်ပေါ့ဗျာ။အညီချုပ်တွေလည်းဒီပြပါတီကောင်းဆောင်တွေပဲအလုရှုပ်တယ်။မှန်တာပေါ့အလုရှုပ်တာပေါ့။တာဝန်ကြီးကြီးယူထားသူမှလည်းအလုရှုပ်ကြတာပါပဲ။ဒါပေမဲ့ဟလာဒီမိုကရေစီကိုသွားနေတဲ့ဒီမိုကရေစီကိုတိဆောက်နေတဲ့နိုင်ငံတစ်ခုမှာသတင်းမီဒီယာနဲ့ထိတွေ့ဆက်ဆံရေးကိုလည်းပဲအလုရဲ့တစုပ်တစ်စိတ်တစ်ပိုင်းအဖြစ်တာဝန်တစ်စိတ်တစ်ပိုင်းအဖြစ်သတ်မှတ်ပြီးတော့လှုပ်ဆောင်တင်တာမဟုတ်ဘူးလားခင်ဗျာ။ဒါကလည်းပဲအလုပြောရရင်တော့ job description ပေါ့အလုထဲမှာပါတာပဲမဟုတ်ဘူးလားကိုမြင့်ကျော်
ဟုတ်တယ်ဟိုကျွန်တော်မြင်ပြောရင်တော့ဒီလိုຢာလေးမျိုးကပါတီထိန်းဆုံးကပြင်းပြင်းထန်ထန်မှပါတဲ့၄-၅ပြည်ပေါ့လေအဲ့လောက်မှပါတဲ့လူကမယူသင့်ဘူးဘာလို့လဲဆိုတော့ဟိုသူ့မှာတာဝန်တွေရှိတယ်နောက်တစ်ခါတခါတင်ရမှာစကားမှားခဲ့ရင်တော့အဲ့ဒီဟာရဲ့ပြောင်းမှုကကြီးနိုင်တယ
်
ဟိုသူကစကားပြန်ပြန်ခက်လိုက်မယ်ပေါ့နော်အဲ့ဒီလိုတာဝန်မျိုးကိုဟိုအလေလိုက်ရဲ့ချက်နာလောက်ကသူ့ကိုတောင်းပေးတယ်အဲ့လိုလူကဟိုတစ်ဖက်မှာစဉ်းစားကြည့်သူကပါတီကိစ္စတွေမသိဘူးနဲ့ဟိုသူဘယ်လိုပြောမလဲဆိုဒီအများကြီးသူသိသေးတဲ့ information တွေကိစ္စရပ်တွေကိုအဲ့ဒီလူကိုပါတီရဲ့တောင်းချစ်တဲ့လူတွေကအသိပေးတာပို့လို့လေအဲ့ဒါကဟိုလုံထုံးဟိုလုံယုံလုံခင်ပေါ့နော်တကယ်တခြားနိုင်ငံတွေမှာအဲ့ဒီရောက်ကအဲ့တောင်းဝင်ပဲလုံခင်တယ်တခြားပါတီမှာတခြားဘာတောင်းဝင်မှဟိုမလုံခင်ဘူးဒီကိစ္စဝင်ရှိသူဟိုသူ့ရဲ့ရာပြောလဲဟိုထိတ်ဆုံးကမဖြစ်တင်ဘောနော
်နောက်ကျ
တော့ဒီကနေ့လို့အဖြစ်မျိုးမှာလေဟိုပြောရေးဆိုဝင်ရှိတဲ့ဟာကိုသူတို့ပြောရေးဆိုဝင်ရှိတဲ့နယ်ပယ်ကန့်သတ်ပြီးထားပြီးအဲ့လိုဟာမျိုးလည်းဖြစ်နေတယ်အခုကတော့တနင်္ဂနွေလောင်းကိစ္စအားလုံးတော့မြင်းမြင်းကိုသွားတယ်ဆိုတဲ့ဟာလေတကယ်တမ်းကျတော့ရေးချင်မှမဖြစ်တဲ့ဟာမျိုးလေးကျွန်တော်ထင
်ဟုတ်ကဲ့ပါကိုမြင့်တော်ကိုရမျိုးသိန်းကရောခုနမျိုးကဘယ်လိုမြင်လဲ
အဲကျွန်တော်ကတော့ခုနပြောသလိုဒီကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာဒီသတင်းမီဒီယာတွေရဲ့ပေါ့လေဒီလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခိုင်အကန့်ဟာအင်မတန်မှအရေးကြီးပါတယ်အဲ့ဒီအခါကျတော့တော့အစိုးရပဲဖြစ်စေတော့အာဏာရပါတီပဲဖြစ်စေနိုင်ငံရေးပါတီတွေပဲဖြစ်စေကျွတ်တော်တွေပဲဖြစ်စေတော့သတင်းမီဒီယာတွေနဲ့တော့ပုံပွင့်လင်းလင်းပေါ့လေတော့ဟိုထိတွေ့ဆက်ဆံပြီးတော့အများပြည်သူကိုသတင်းတွေအချိန်နဲ့တပြေးညီသိအောင်ထုတ်ပြန်နိုင်မှုလိုအပ်တယ်လို့ကျွန်တော်မြင်ပါတယ
်
အလဲရှိအချိန်တွေအထိတော့အစိုးရရောတော့လွတ်တော်ရောဒီပါတီအပိုင်းမှာရောဒီလိုသတင်းထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့ထိထိရောက်ရောက်ဆောင်ရွက်နိုင်မှုအပိုင်းမှာတော့အားနည်းချက်တွေလိုအပ်ချက်တွေတော်တော်များများရှိနေသေးတယ်လို့တုံ့ပြန်ပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်သတင်းရှင်သူဖိတ်ခေါ်ပါမယ်။အမေရိကန်ကပဲကိုလှမောင်ပါ။ကိုလှမောင်ဆိုလို့ပါခင်ဗျာ
။ဟောဆောရတာကျေးဇူးပါဗျာ။အရေးစကားနဲ့ပြောရရင်အမှုကြီးအောင်လုပ်နေကြတယ်လို့ပဲပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ရုပ်သားဟိုညာလဲချက်တာခုပြောတဲ့လူတွေတော်များချက်တန်းခဲ့တယ်။ NLD ရဲ့ဟိုအစိုးရမှဖြစ်ခင်ကာလဟဲ့လားအရင်တော့ဆိုဦးလင်းတယောက်တည်းပြောရတယ်ဦးအောင်ရှိတော်ပြောခွင့်မရှိဘူးဦးအောင်ရှိလည်းမပြောဘူ
းအဲကိုလာမောင်ကျွန်တော်တခုတော့ဖြတ်ပြောမယ်ကျွန်တော်တခုတော့ဖြတ်ပြောမယ်ဦးလွင်တို့ဟလာဦးအောင်ရွှေတို့ခင်တဲ့ဒီခင်တဲ့တော့မတူတော့ဘူးတော့ကိုလာမောင်ဒါတော့အတိအမှတ်ပြူပါမယ
်ဟုတ်ပါတယ်ဟုတ်ပါတယ်ကျွန်တော်ဟိုဖြတ်သန်းတဲ့ဥစ္စာပြောတာဦးမြင့်သိန်းနဲ့ဟိုဦးညံဝင်းဆိုရင်ဦးညံဝင်းကိုပြောခွင့်မရှိဘူးကြာဦးမြင့်သိန်းကပြောရတယ်နော်အခုကကျွန်တော်ပြောချင်တာကဒီလိုပါကိုကျော်သိန်းဟု
တ်ကဲ့
ဟိုဒေါက်တာဇော်မြင့်မောင်ပြောတဲ့ဆိုတာကတော့အမှန်ရှိဆုံးပြောတဲ့လူတွေလို့ပါဟိုရှင်းပါတယ်စိတ်မပြောချင်လို့ပေါ့အဲ့မှာ NLD ရဲ့ပြန်ကြားရေးကိုလည်းမေ့မထားပါနဲ့။ NLD မှာပြန်ကြားရေးရှိပါသေးတယ်။နောက်တစ်ခုကသွားပြောသလိုပဲတာဝန်အကြီးဆုံးမဟုတ်သေးပါဘူး။နော် NLD မှာ Kitchen Cabinet ဆိုရက်ဟိုဥညာဝင်းတို့ဟိုဥဝင်းဖိန်တို့စားတဲ့ဥအောင်စားတဲ့လူတွေရှိပါသေးတယ်။အဲ့လူတွေမေ့ရင်လည်းရပါသေးတယ်ဗျာ။ တော့ကျွန်တော်ပြောချင်တာကတော့ဟိုစိတ်အရေးကြီးပါဘူးမီဒီယာကအရေးကြီးတယ်ဆိုတာမှန်ပါတယ်ဘုပြောရေးစုဝင်နဲ့ပတ်သက်ပြီးတော့ဟိုပြောတာအရေးကြီးပါဘူးဟိုပါဟိုရန်ကုန်တိုင်းဝန်ကြီးချုပ်တွေပါလေပြောနေကြတာပါဗျာဒေါက်တာဆန်းစုရဲ့မင်းဒေါက်တာဆန်းစုရဲ့ပြောနေတာရှိပါတယ်ဟိုအင်တာဗျူးတာမှဟုတ်ပဲရှိတာပါအခုကကျွန်တော်ပြောချင်တာဆိုတော့မီဒီယာလက်လက်ခွင့်ဆိုလို့အခုမနေ့ကပဲဟိုအမျိုးသမီးတယောက်ဆုံးသွားတဲ့ပိစံနဲ့ပတ်သက်ပြီးတော့မီဒီယာနဲ့ဝိုင်းပြီးတော့လုပ်တာအားလုံးပါပို့ပေးလို့တော့မရှိတော့ဘူးအဲ့လိုမျိုးပေါ့အစိုးပဲဥတည်နေတယ်လို့ကျွန်တော်ပြောချင်တာကမီဒီယာ
ဟုတ်ကဲ့ကျေးဇူးပါကုလားမောင်အစိုးပဲဥမီဒီယာအများစုကအစိုးပဲကိုဥတည်နေတယ်ဆိုတဲ့အမှတ်ချက်စကားကိုလည်းပဲကျွန်တော်မှတ်သားထားပါမယ်ကိုအမြင့်ကျော်ကိုရမျိုးသိရင်ဆိုတော့ကုလားမောင်ရဲ့ဆွေးနွေးချက်ထဲမှာဒီဥစ္စာကတိတ်အရေးကြီးတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့ကအမှုကြီးအောင်လုပ်နေတယ်ဆိုတဲ့သဘောထားမျိုးဆွေးနွေးသွားပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
ကျွန်တော်မြင်မှာတော့ပြောခွင့်ပေးတိုင်းတော့ဟုတ်တော့ကြည့်ပြီလို့ပဲဒါတော့ကျွန်မမှမလို့အချင်းချင်းလိုက်မှာပြည်နယ်နဲ့တိုင်းပြည်မှာလည်းပြောခွင့်ပေးတိုင်းအဲ့ဒီဟာကစွတ်စွတ်ပြောတဲ့ဟာပြဿနာအကြီးမဟုတ်ဘူးနောက်ဆက်တခြားသူတွေကိုလည်းပြောခွင့်တတ်မှတ်ပေးတိုင်းတော့သူ့နယ်ပယ်နဲ့ပတ်သက်တဲ့ဟာမျိုးပြောခွင့်ပေးတိုင်းတော့ဟိုအဲ့ဒီကိစ္စပြဿနာမဟုတ်ဘူးဒါပေမဲ့ပြီးခဲ့တဲ့2015အတွေ့အကြုံရရေကောက်ပွဲနဲ့တိုင်းပြည်မှာလည်းအဲ့ဒီလိုပဲပြောခွင့်ပေးခွင့်ပြုတယ်ဘယ်သူကလွဲရင်ဒီရေကောက်ပွဲနဲ့ပတ်သက်ပြီးမပြောရတဲ့ဟာမျိုးရှိတော့ဒီအတွေ့အကြုံမျိုးက2015မှာတိုင်းရင်ရှိနေမျိုးကိုလည်းရှင်တို့ရုံမှာတော့ဖြစ်နေတော့ဟိုမပြောပြခြင်းလို့ဖိတ်တဲ့သဘောမျိုးလို့ကျွန်တော်တို့ကဟိုကောက်ချက်ချမိတာပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒီကိစ္စကတော့ဟိုလူလူရဲ့တရင်လို့လက်ခွင့်တဲ့ဟိုမီဒီယာရဲ့လက်ခွင့်တဲ့ကိုလူလူတတိယပြည်မှုရောင်းနေမှာလည်းပါတီအတွက်အကျိုးရုံမှာကျွန်တော်ထောက်ပြတာပ
ါဟုတ်ကဲ့ကိုရန်တို့သိရင်ကျွန်တော်တို့ကဒီကိစ္စကိုဆွေးနွေးတာကအမှုကြီးအောင်လုပ်နေတယ်ဆိုတဲ့အမှတ်ချက်မျိုးသဘောထားမျိုးဘယ်လိုသဘောရလဲ
ကျွန်တော်ကတော့ဒီအဓိကပေါ့လေ NLD ပါတီကိုအဓိကသူကဟိုအကြိုက်ဆောင်ပြီးတော့အကြိုက်ဆောင်ပြီးတော့ပေါ့လေအလိုက်ထိုက်ပြောနေဆိုနေတဲ့လူတွေများနေတာကတကယ်တမ်းပြောရင်ပါတီကိုကူညီရမရောက်ဖဲနဲ့ပါတီကိုနောက်ကျောကနေဓာတ်နဲ့ထိုးတဲ့သဘောမျိုးတက်ရောက်နေတာမျိုးတွေကိုကျွန်တော်တွေ့နေရပါတယ်လက်ရှိအခြေအနေမှာအလားရွေးကောက်ပွဲလေးအင်တာမှာနီးကပ်နေတဲ့အခြေအနေမျိုးမှာဒီပါတီရဲ့လိုအပ်ချက်ကိုပွန့်ပွန့်လင်းလင်းနဲ့တော့ထောက်ပြဆွေးနွေးတာတွေကိုတော့ပါတီကောင်းဆောင်နေနေနဲ့အလေးနဲ့သာစဉ်းစားပြီးတော့သုံးသပ်ပြင်ဆင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တော့ပါတီဟာအမြဲတမ်းဟလာပြည်သူလူထုနဲ့ထိတွေ့ပြီးတော့သတင်းတွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မှသာလျှင်လက်ရှိခေတ်စားနေတဲ့သတင်းတူတွေသတင်းအမားတွေဟလာလုံးကျန်သတင်းတွေရဲ့ဂျန်ကနေလေအဲကာကွယ်နိုင်မှာဖြစ်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျာ။အမစမူရင်ကျွန်တော်တို့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်ကအမေရိကန်ပြည်ထောင်စုကမောင်တက်တရရဲ့ဆွေးနွေးချက်လေးဆက်ပြီးတော့ဖတ်ပြပေးပါဦးခင်ဗျ
။ဟုတ်ကဲ့ပါရှင်။သူရေးထားတာကတော့အခြေခံဥပဒေပြင်ဆင်ရေးမူကြမ်းဆွေးနွေးပွဲမှာတဲ့တမတ်သားတွေကတမတော်ကနေယူထားတဲ့အခွင့်အာဏာကိုမလျှော့နိုင်ကြောင်းဆွေးနွေးသွားတဲ့အပြင်ဒီပြင်ဆင်ရေးအဆိုကြောင့်ပြဿနာတွေတက်သွားနိုင်တယ်ဆိုပြီးဒေါသတကြီးပြောဆိုထားတဲ့အတွက်နိုင်ငံရေးအခြေအနေက2020ပြည့်နှစ်ရွေးကောက်ပွဲမတိုင်ခင်မှာရှုပ်ထွေးသွားနိုင်တယ်လို့ယူဆမိပါတယ်တဲ့။ဒီလိုအခြေအနေမျိုးမှာသတင်းမီဒီယာသမားတွေအနေနဲ့ပါတီရဲ့သဘောထားတွေကိုပြည်သူတွေသိနိုင်အောင်လို့ပါတီပြောရေးဆိုခွင့်ရှိသူတွေနဲ့ဆက်သွယ်ကြမှာအေကံမလွဲပါတဲ့။ဒါကြောင့်ပါတီဘက်ကလည်းပြောရေးဆိုခွင့်နှစ်ယောက်အစားတစ်ယောက်ထဲထားတာကတော့သတင်းထုတ်ပြန်ရေးအပိုင်းမှာအမှားအယွင်းတွေနည်းနိုင်အောင်လို့ထိန်းချုပ်လိုက်ခြင်းဖြစ်ဟန်တူဝတယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်
။ဟုတ်တဲ့တရားရှင်တွေကြည့်ပါခင်ဗျာ။အခုကျွန်တော်တို့တော်ရရှင်တယောက်တည်းဆွေးနွေးမယ်တော်ရရှင်တယောက်ကြံပါတယ်။မြန်မာပြည်ကကိုလေးမောင်ပါ။ကိုလေးမောင်ဆွေးနွေးလို့ရပါပြီခင်ဗျာ
။ဟုတ်ကဲ့။ဟယ်လို
ဟုတ်ကဲ့ပြောပါခင်ဗျာ
။ကျွန်တော်အနေနဲ့တော့ပြောချင်တာကတော့ဒီနေ့တယောက်เนาะပြန်ကြားရေးဒီခါလေးဘူးကျွန်တော်ပြောကြည့်ရှင်ပါတယ်လို့ပါတီလဲဆိုတော့ပါတီအနေနဲ့အလင်းဒီပါတီအနေနဲ့တော့ဖြစ်ခဲ့မဲ့2020မှာတော့လက်လာပါမကောင်းဘူးလို့ကျွန်တော်ထင်ပါတယ်လို့
ဟုတ်ကဲ့ကိုလေးမောင်ရဲ့ဆွေးနွေးချက်ပါတော့တမျိုးကိုတယောက်ပြန်ကြားရေးထားပေးပါဆိုပြီး NLD ကိုပြန်ကြားပါတယ်နောက်ထောင်နေသူတွေထဲမှာ NLD တာဝန်ရှိသူ NLD ပါတီဝင်စသဖြင့်ရှိတယ်ဆိုရင်တော့ဒီဆွေးနွေးချက်ကိုကြားမယ်လို့ထင်ပါတယ်ဆိုတော့ကိုမြင့်ကျော်ကမြို့သိကျွန်တော်တို့အချိန်နည်းနဲ့ကြံပါသေးတယ်NLD ပါတီတက်လာအနာရပြီးတော့အစိုးရဖွဲ့လာပြီးတဲ့နောက်ပိုင်းမှာပေါ့နော်ဟိုဒီမတိုင်ငယ်ကကတော့အစိုးရဆွေးနွေးချက်တက်မှာပြန်လဲပါပါတယ်ဒီဦးမြင့်သိန်းတို့ဦးညံဝင်းတို့ဟလာတောက်လျှောက်ပါဒီအရင်ပိတ်ထားတဲ့ခက်ပေါ့နော်အနာရပါတီခက်မဟုတ်တဲ့အချိန်တော့ကတကယ်ကိုဟိုမေးတာဖုံးဆက်တာဖုံးဆက်တယ်ဆိုရင်ဖုံးဆက်တဲ့အချိန်တိုင်းမှာတောက်လျှောက်တိုင်းခံဖြစ်ပြီးခဲ့တဲ့သူတွေပါတောက်လျှောက်ကိုဟိုလုတ်ပြေးတယ်ဖြစ်ပြီးတယ်ဆိုတာကျွန်တော်တို့လုတ်ခဲ့တဲ့လူတွေအားလုံးသိပါတယ်စိတ်ကိုဟိုပြမေးရမြင်ရတာအင်မတန်ကိုအဆင်ပြေပါတယ်လွယ်လဲလွယ်ကူပါတယ်ဒီနောက်ပိုင်းမှာအဲ့လောက်အဆင်ပြေလွယ်ကူမှုမရှိတော့သေးကြပါတယ်ရှင်းရှင်းလေးပါဒီ NLD ပါတီအနာရပါတီဖြစ်လာပြီးကြတဲ့ကဟလာတမရတော်လကောင်တော်ဆန်းစုကြည်တော်လကောင်တတိယဆင်းလေးမွဲလို့တာတခါမှမရှိပါဘူးနောက်တစ်ခုက ကိုလာမောင်တို့ပြောတဲ့အထဲမှာပါတယ်အင်တာဗျူးပေးတယ်လို့ပါပါတယ်ကျွန်တော်တည်တဲ့လောက်သတင်းမီဒီယာတွေပြည်တွင်းသတင်းမီဒီယာတွေနဲ့အင်တာဗျူးပေးတယ်အင်မတန်ကိုနဲပါတယ်ပေါ့စားစုကြည့်ပဲဖြစ်ဖြစ်သမရဦးအင်းစွင်ဦးစင်တီမရှိသေးပါဘူးဆိုတော့ NLD ပါတီဒီလက်ရှိအစိုးရဒီ NLD ပါတီဒီသတင်းမီဒီယာရဲ့အခန်းကဏ္ဍကိုတကယ်တမ်းအတိမတ်ပြုတယ်လို့ကျွန်တော်တို့ယူဆနိုင်ပါရဲ့လားကိုမင်းကျော်ဘယ်လိုသဘောရပါလဲ
ကျွန်တော်မြင်ကြရတော့ one way information ကိုထုတ်တဲ့သဘောမျိုးပဲကျွန်တော်မြင်နေဒီ2016နောက်ပိုင်းပေါ့နော်ဘာလို့လဲဆိုတော့ဟိုအဲ့ဒီမတိုင်ခင်ဟိုအာဏာရပါတီမဖြစ်ခင်မှာရောဒီနိုင်ငံပိုင်းမီဒီယာကိုတုံ့ချခွင့်မရခဲ့ဘူးပေါ့နော်အဲ့ဒီနိုင်ငံပိုင်းမီဒီယာကိုအာဏာရှိတဲ့ဆိုရတုံ့ချနေတော့အခုဒီ2016ဒီအာဏာလက်ချောင်းရယူပြီးတဲ့နောက်မှာတော့ဒီနိုင်ငံပိုင်းမီဒီယာကနေပေးနေတဲ့သတင်းကိုပဲပေးမယ်ဆိုတော့တို့တော့ဒီနေရာမှာဟိုလူလူကသိနေတာရောမီဒီယာကမေးနေတာရောဆန်းကျင်ပဲဟိုဘယ်လိုခေါ်မလဲဟိုတချို့တော့ဆန်းကျင်ပဲအယူဆရောအဲ့ဒါမျိုးတွေကိုပြန်ရှင်းလိုက်မဲ့နှလန်းသွားလို့ဟာမျိုးကဟိုတကယ်ကိုယော့သွားတဲ့အနေအထားရှိတယ်2015ရွေးကောက်ပွဲမတိုင်ခင်နဲ့အခုချိန်နေတဲ့အခုကနိုင်ငံပိုင်းမီဒီယာကိုကန်လာပြီးတော့အဲ့ဒီအနေတဲ့ one way information ပေးမယ်လို့အယူဆနဲ့အဲ့လိုမျိုးဖြစ်နေတော့ဒါကြောင့် interview တွေလည်းမပေးဘူးလို့ကျွန်တော်တော့ concept ချတ
ယ်ဟုတ်ကဲ့ကိုရမျိုးသိရောဘယ်လိုယူဆလဲ
အဲကျွန်တော်ကတော့ဒီ2015ရွေးကောက်ပွဲမတိုင်ခင်တုန်းကဒီ NLD ရဲ့ဒီချွေးကြော်တံပေါ့ကျောင်းလေးကြီးတံပြီးဆိုတာတကယ်တမ်းကအဲ့ဒီကျောင်းလေးကြီးတံပြီးဆိုတဲ့ချွေးကြော်တံရဲ့နောက်မှာပေါ့တကယ်အကြောင်းလေးတွေကိုနော်ဖော်ဆောင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီမှာပြည်သူတွေနဲ့အထူးကပေါ့လေတိတာမြင်သားတဲ့အပိုင်းဆိုရင်အမကျွန်တော်တို့သတင်းစာတွေရေဒီယိုရုပ်မြင်သံကြားတွေရဲ့เนาะဒီသတင်းဖော်ပြတဲ့ပုံစံတွေသတင်းကိုပြည်သူလူထုစီပို့ဆောင်တဲ့ပုံစံတွေဟာကြောင်းလဲလာဖို့ကောင်းတယ်လို့မြင်တယ်။ဒါနဲ့လက်ရှိအခြေအနေကတော့အမြင်တွေတွေ့နေကြားနေရတဲ့လောက်ကတော့တော့စေအစိုးရလက်ထက်ကပုံစံဟောင်းနေမှာပဲတဝဲလည်လည်ဖြစ်နေတာမျိုးကိုတွေ့ရတဲ့အခါကျတော့အလက်ရှိအစိုးရဒီပင်လည်းเนาะနောက်လက်ရှိအာဏာရပါတီဒီပင်လည်းเนาะသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ဟာနားလည်မှုသိမြင်မှုအဲဒီအပိုင်းမှာအားနည်းချက်တော်တော်များများရှိနေတယ်လို့အဲ့လိုကျွန်တော်ကတော့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်တို့အခုတိုင်းဆွေးနွေးချက်ကိုကျွန်တော်ဆွေးနွေးချက်ကို Facebook မှာထုတ်လွှင့်နေတဲ့အချိန်မှာသတင်းရှင်ကြောက်ကမိသားမီဒီယာတွေရဲ့ value ကရောတဲ့ကျွန်တော်လက်ခံပါတယ်သတင်းမီဒီယာကဏ္ဍမှာသတင်းမီဒီယာဘက်မှာလည်းအားနည်းချက်တွေအများကြီးရှိပါတယ်ဒါပေမဲ့သတင်းမီဒီယာရဲ့အားနည်းချက်တောင်းတော့သတင်းရကျူပိုင်ခွင့်နဲ့သတင်းသိပိုင်ခွင့်ကိုဖိနှိပ်ထားလို့မရဘူးဆိုတော့ကိုလည်းပဲကျွန်တော်ပြောချင်ပါတယ်ဒီနေ့ဆွေးနွေးပြတဲ့ကုမြင့်ကျော်တော်ရံမျိုးသိမ့်တိုင်းပောင်ဆွေးနွေးကြသူတွေအီးမေးလ်ပို့အတန်ပို့ဆွေးနွေးသူတွေသူကနားဆင်နေတော်ရဆွေးနွေးအားလုံးကိုသူကျေးဇူးတင်ပါတယ်နောက်တော့ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
စီဇန်တင်ဆက်သူကိုကြော်ကြော်သိန်းနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတရက်လေးလိုက်ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်နန်းလောင်တစ်လှည့်ပြောပြပေးပါရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကလူနေအိုးသေဆုံးသွားတယ်လို့ပြည်နယ်ကျန်းမာရေးဌာနကတောက်ကြားနေမှာပြောပါရတယ်။အဲ့ဒီလူနေအိုးစလုံးပြည်ပကုတ်ခီးထွက်ခွာခဲ့သူတွေဖြစ်တယ်လို့လည်းပြောထားပါရတယ်။ဘောဝတ်ကောင်တီထဲမှာလည်းတန်တဲ့လူနာနှုတ်တွေ့ထားတယ်လို့ဖလော်ရီဒါပြည်နယ်တာဝန်ရှိသူတွေကပြောပါရတယ်။အီရန်နိုင်ငံမှာတော့ဆွတ်တော်အမတ်သူဟာနိုဘယ်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရပြီးတော့ဒီကနေ့သေဆုံးသွားတယ်လို့အီရန်အစိုးရပိုင် IRNA ဌာနကပြောပါရတယ်။တဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအတော်များများဖြစ်နေတဲ့အီရန်တာဝန်ရှိသူတွေကတဲကတယောက်ဖြစ်ပါတယ်။အသက်55နှစ်အရွယ်ရှိတဲ့ Fatim Rabah ကွန်ဆာဗေးတစ်ထိုက်တန်လွှတ်တော်အမတ်သူဖြစ်ပြီးတော့မကြာသေးခင်ကပဲတရားမျိုးတော်ကနေလွှတ်တော်အမတ်ဖြစ်နေရွေးကောက်ခံခဲ့ရတာဖြစ်တယ်လို့လည်း IRNA သတင်းဌာနကပြောပါရတယ်။ဒီကိုင်းပြည်နယ်မြောက်ပိုင်းအင်းနင်ကျွော်မှာရိုင်ဂျာဆဲဦးသက်ပြခံရမှုသတင်းရေးသားခဲ့ကြတဲ့ Writers သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာတောက်ကြနေကတွေ့ဆုံတာပါ။ဘာကြောင့်အခုလိုတွေ့ဆုံလာလဲဆိုတာနဲ့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကတော့မသိရပါဘူး။သတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတွေ့ဆုံခဲ့ကြောင်းကိုလည်း Mr. Guterres ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။ရိုင်ဂျာရေပေါ်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ဖြစ်ရမှန်ကိုစုံစမ်းထောက်လာပြီးတော့သတင်းရေးသားခဲ့တဲ့အတွက်ရပ်ပေါင်း900ကျော်အချင်းချခံခဲ့ရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့မကြောက်မြွံ့ကြိုးပမ်းဆောင်မှုပေါ်2000အရာဖြစ်မိတယ်လို့လည်း Mr. Guterres က Twitter မှာရေးသားထားပါတယ်။ Rangers ရဲ့အသုံးသုံးကိုလည်းမခံတဲ့မြန်မာအစိုးရကတော့ရေခိုင်ပြည်နယ်မြောက်ပိုင်းမှာနိုင်ငံတကာကဆွဆွဲနေတဲ့လောက်အခုခွင့်ရချိုးပေါတာမရှိဘူးလို့ညင်းဆိုထားပါတယ် ။နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Dustin Weirwood ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10:00ကနေ 11:00 အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြတနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.